Welcome to the Voice of America in Burmese.
မင်္ဂလာရှိရမနက်ခင်းဖြစ်ကြပါစေခင်ဗျာ။ VOA American တန်ကနေ2015ခုနှစ်ဒီဇင်ဘာလ31ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC ကနေမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းနိုမီတာ2432.40လို့ကနေတိုက်ရိုက်အတန်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ်ဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာနံနက်ခင်းပါခင်ဗျာကျွန်တော်ဆက်မိုးပြီပါအခုမနက်ဖက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်နန္ဒာချန်နယ်အတူတင်ပြသွားဖို့ရှိပါတယ်ထူးခြားတဲ့သတင်းတွေကတော့ရမဒီမြို့ထိန်းချုပ်နိုင်ရေးအတွက်စူနီမျိုးနွယ်တိုက်ခိုက်ရေးသမားတွေကအကူအညီပေးလျက်ရှိတယ်ဆိုပြီးတော့အီရတ်စစ်ဖက်ဆိုင်ရာအရာရှိတွေကပြောဆိုလိုက်ပါတယ်အီရန်နိုင်ငံဟာပြီးခဲ့တဲ့သတင်းပတ်အတွင်းအလွန်အမင်းရန်စရာရောက်တဲ့မစ်ဆိုင်းဒုံးကျည်ပစ်လွတ်မှုတစ်ခုကိုပြုတ်လုခဲ့တယ်ဆိုပြီးတော့အမေရိကန်ပြည်ထောင်စုကဆွတ်ဆွဲလိုက်ပါတယ်စီးရီးယားမှာအရက်သားတွေရာနဲ့ချီတေဆုံးအောင်ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေကစိတ်အနှောက်အယှက်ဖြစ်ရတယ်လို့အမေရိကန်ကပြောလိုက်ပါတယ်ဒီလိုသတင်းတွေနဲ့ထူးခြားတဲ့နိုင်ငံတကာသတင်းတွေကြားပါပါခင်ဗျာ
ဟုတ်ကဲ့ပါဒီကနေ့နားဆင်ရမယ့်သတင်းလွှာတွေထဲမှာဆိုရင်တော့
ဒီယူကမှာဒီဥစားတွေကိုလည်းနိုင်ငံချစ်ချင်းကိုထောက်ရှုပြီးတော့ထက်သေးစဲသားတွားလိမ့်မယ်လို့လည်း
ဒါကတော့ပြည်ထောင်နိုင်ငံသားကဘာလက်ခီးသွေ2ဦးကိုတတ်ခဲ့တယ်ဆိုရဲဆွဆွဲချက်နဲ့တည်တံချမှတ်ခံလိုက်ရတဲ့မြန်မာလူသား2ဦးကိစ္စနဲ့ပတ်သက်ပြီးဆန္ဒပြပွဲနေ့စဉ်ဇက်တိုက်ဖြစ်လာတဲ့အချိန်မှာအခြေအနေကိုထိန်းသိမ်းကြဖို့ပြောသွားတာပါအပြည့်စုံကိုသတင်းစီစဉ်ပြီးမှနားဆင်ရပါမယ်ဒါအပြင်မြန်မာရွှေပြောင်းလူသား2ဦးမျှတတဲ့တရားစီရင်ရေးရဖို့ဆန္ဒပြပွဲဇက်တိုက်ဖြစ်နေတာကြောင့်မြန်မာအနေဆက်ထိုင်းမြန်မာနေဆက်ဖျားသုံးစုမျိုးမှာထိုင်းဘက်ကလုံခြုံရေးတင်းကျပ်လိုက်တဲ့အတွက်ကုံသွေးရင်းနှေးကွေးသွားတယ်လို့ပြောကြတဲ့သတင်းနဲ့မြန်မာနိုင်ငံလုံးအတိုင်းအတာနဲ့2015ရွေးကောက်ပွဲမှာအမျိုးသမီးတွေအင်တိုက်အားတိုက်ပါဝင်ခဲ့တယ်ဆိုတဲ့အကြောင်းအပြင်အမေရိကန်နိုင်ငံရောက်မြန်မာဘာသာရေးခေါင်းဆောင်တွေကနှစ်သက်အတွက်စွန့်မွန်ကောင်းတောင်းပေးခဲ့တဲ့အကြောင်းတွေကိုလည်းနားဆင်ရဖို့ရှိနေပါတယ်။ဒါတွေကိုအလှန့်ပေးခင်အခုရင်ဆုံးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံသတင်းတွေကိုဥဆံမိုးဝင်နဲ့မနန္ဒာချန်တို့ကကြီးညာပေးပါမယ်ခင်ဗျာ
။အီရတ်နိုင်ငံဘက်ဒက်မြို့တော်အနောက်ဘက်မှာရှိတဲ့အချက်ချာကျတဲ့ရမာဒီမြို့ကနေISC သွေးကြွတွေကိုအီရတ်အစိုးရတပ်ဖွဲ့တွေကအများအပြားတိုက်ထုတ်နိုင်ခဲ့ပြီးတဲ့နောက်မြို့ရဲနေရာတွေကိုထိန်းချုပ်နိုင်ရေးအတွက်စူနီမျိုးနွယ်တိုက်ခိုက်ရေးသမားတွေကအကူအညီပေးလျက်ရှိတယ်လို့အီရတ်စစ်ဖက်ဆိုင်ရာအရာရှိတွေကပြောဆိုပါတယ်။အမေရိကန်ဦးစီးတဲ့ညွန်ပေါင်းတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုအထောက်အကူပေးထားတဲ့အီရတ်တပ်ဖွဲ့တွေကပြီးခဲ့တဲ့သတင်းပတ်အတွင်းအပြင်းထန်ထိုးစစ်တွေဆင်နွှဲခဲ့ပြီးနောက်ရမာဒီမြို့ထဲမှာအစွန်းရောက်တည်းရဲ့ခုခံတိုက်ခိုက်မှုအနည်းငယ်ကျန်ရှိနေပါသေးတယ်။ဒါပေမဲ့ရမာဒီမြို့ထဲကအဓိကကျတဲ့အစိုးရအဆောက်အအုံဝင်းကိုအီရတ်အစိုးရတပ်ဖွဲ့တွေကပြန်လည်တင်းယူနိုင်ခဲ့ပြီးမနေ့ကအင်ကာနေဝင်ကြီးချုပ်ဟာဒီယာအယ်အဖဘာဒီကတွားရောက်ခဲ့ပါတယ်အရင်က IS အစွန်းရောက်တပ်သား1000လောက်ရှိနေရကနေအခုဆိုရင်150-200လောက်ပဲကျန်ရှိတော့တယ်လို့ညွန်ပေါင်းအဖွဲ့ပြောခွင့်ရသူအမေရိကန်ဗိုလ်မှူးကြီးစတီးဗ်ဝါရင်ကအင်ကာနေမှာပြောဆိုပါတယ်ပြီးခဲ့တဲ့6လအတွင်းဒေချောင်းတိုက်ခိုက်မှုပေါင်းအကျဉ်း600ကျော်ရှိခဲ့တယ်လို့လည်းသူကပြောပါတယ်ရမာဒီမြို့ကိုပြန်လည်တင်းယူဒီတိုက်ခိုက်မှုမှာစွန်နီတိုက်ခိုက်ရေးသမားတွေကအရေးပါတဲ့အခန်းကဏ္ဍကနေပါဝင်ခြင်းမရှိပဲဒါပေမဲ့ဗိုလ်ထုနေမှာလွတ်မြောက်ဒေသတွေကိုထိန်းချုပ်ရမှာပါဝင်ကူညီခဲ့ကြတယ်လို့အီရတ်နဲ့အမေရိကန်အရာရှိတွေကပြောဆိုပါတယ်စွန်နီမျိုးနွယ်တိုက်ခိုက်ရေးသမားတွေဟာ2006ခုနှစ်နဲ့2009ခုနှစ်အတွင်းဒီဒေသကအယ်ခိုင်ဒါတွေကိုအမေရိကန်တို့အောင်မြင်မြင်ချိန်ပုံနိုင်ခဲ့စဉ်ကအရေးပါတဲ့အခန်းကဏ္ဍကနေပါဝင်ခဲ့တာဖြစ်ပြီး ISC သွေးကြွတွေရဲ့ချိန်ချောက်မှုမမမမရင်ဆိုင်မှုအတွက်ဒေသခံတိုက်ခိုက်ရေးသမားတွေလူအပ်တယ်လို့အများကရှုမြင်ထားကြတာဖြစ်ပါတယ်။ဆူနီအများစုနေထိုင်ရာအီရတ်နိုင်ငံရဲ့ဒုတိယအကြီးဆုံးမူဆိုးမြို့ကိုနောက်ထပ်ပိတ်မှတ်ထားမယ်လို့အီရတ်ဝန်ကြီးချုပ်အဘဒီကအလေးနဲ့ပြောဆိုပါတယ်
။ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ဆီးရီးယားအရက်သားယာနဲ့ချီတေဆုံးခဲ့ရတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးလွန်စွာစိတ်အနှောက်အယှက်ဖြစ်ရတယ်လို့နိုင်ငံရဲ့အကာအကွယ်မဲ့ဆုံးလူတွေပေါ်ခုလိုတိုက်ခိုက်မှုတွေကြောင့်ဆီးရီးယားပြည်ပခါကိုနိုင်ငံရေးနည်းနဲ့ဖြေရှာဖို့ကြိုးပမ်းမှုတွေကိုထိခိုက်စေတယ်လို့အမေရိကန်ကပြောဆိုလိုက်ပါတယ်။လာမယ့်ဇန်နဝါရီလမှာကျင်းပဖို့စီစဉ်ထားတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေမတိုင်ခင်နိုင်ငံရေးလုပ်ငန်းစဉ်ကိုတွန်းအားပေးဖို့အာရုံစိုက်ဆောင်ရွက်မှုတွေရှိနေတယ်လို့ဆီးရီးယားရဲမှတပ်ဆိုင်သူတွေအားလုံးအနေနဲ့လည်းယုံကြည်မှုတည်ဆောက်ရေးကိုစ조사လှုံ့ဆော်ဖို့လိုအပ်တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူမတ်တိုနာကအင်္ဂါနေ့မှာပဲပြောဆိုခဲ့ပါတယ်ရုရှားရဲ့လေကြောင်းစစ်ဆင်ရေးတွေမှာအရက်ဖက်ပြစ်မှတ်တွေကိုတိုက်ခိုက်နေတယ်လို့လူခွင့်ရေးအဖွဲ့တွေကပြောဆိုခဲ့ကြသလိုအနောက်နိုင်ငံအစိုးရတွေကလည်းရုရှားရဲ့ထိုးစစ်တွေဟာ IS စစ်သွေးကြွတွေကိုပြစ်မှတ်ထားရမယ်အစားဆီးရီးယားသမ္မတဘာရှာအယ်အာဆတ်ကိုအားဖြည့်ပေးရရောက်နေတယ်လို့ဝေဖန်ခဲ့ကြပါတယ
်အီရန်နိုင်ငံဟာပြီးခဲ့တဲ့သတင်းပတ်အတွင်း Alomin Yansaya Yaute, Mizel Donji, Pilot de Santa Mutku, Pilokerel, American Pidanzuga, Sosuela Pare. Ari Mizel Donji Hanangaga Timori, Tualani, Homus, Yile Jagu, Piatani, American, Lindin, Sitimori, the Zin Nigani, Piatuagerel, Subare, Seninega Pilu like de Mizel Donji Ha, American, Lindin Timor, USS Harry S. Truman, Ni Mita Tia. ဒီခါမှာခင်ဗျာမီတာထောင်900လောက်ကနေဖြတ်သွားတယ်လို့အမေရိကန်စစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။ဒုံးကျည်မပစ်လွတ်ခင်တနအီတောင်မလူလို့တဲ့အချိန်ကျမှတင်မောတွေအဲ့ဒီဒေတာကနေရှင်းပေးဖို့အီရန်ရေတပ်ကရေဒီယိုကနေကြေညာခဲ့တယ်လို့အမေမဖော်ထုတ်လို့တဲ့အစိုးရအရာရှိတွေကအနောက်နိုင်ငံသတင်းမီဒီယာကိုပြောပါတယ်။အဲ့ဒီဒေတာမှာလေရင်တင်စစ်တမော USS Harry S. Truman အပြင်ဖြတ်တင်မော Frigate Sea ရင်တစင်းနဲ့ကုန်တင်တင်မောတွေအပါအဝင်တခြားတင်မောအများပြားလည်းရှိနေပါတယ်။ဒုံးကျည်တစင်းမှာတင်မောတွေကိုရွေပြစ်ခတ်တာမဟုတ်တဲ့အတွက်ဒုံးကျည်မမှန်ရအောင်ရှောင်ရတဲ့အခြေအနေမျိုးတော့မဖြစ်ခဲ့ပါဘူး။အမေရိကန်နဲ့အီရန်ကြားတမိုင်းတင်နျူကလ িয়ার
သဘောတူညီချက်စာချုပ်လက်မှတ်ရေးထိုးထားပေမဲ့ဒီဖြစ်ရဟာနှစ်နိုင်ငံကြားတင်းမာမှုတွေတိုးမြင့်လာနိုင်တယ်ဆိုတာကိုပြသရရောက်ခဲ့ပါတယ်။အကြမ်းဖက်တိုက်ခိုက်မဲ့ချင်းချမှုတွေကြောင့်ဘယ်လ်ဂျီယံနိုင်ငံမျိုးတော်မှာကျင်းပမဲ့နှစ်သက်ကူညာအခမ်းအနားတွေကိုဘရက်ဆယ်မျိုးတော်ဝန်ကပယ်ဖြတ်လိုက်ပါတယ်။ဘရက်ဆယ်မျိုးလယ်မှာလူမြောင်များလာကြည့်ကြမဲ့မီရှုမီပန်ပစ်ဖောက်မဲ ံချုံရေးအတွက်စစ်ဆေးဖို့မဖြစ်နိုင်တာတွေးခဲ့ရကြောင်းကိုလည်းမြို့တော်ဝန်ကပြောပါတယ်။နှစ်သက်ကူညမှာထူးထူးခြားခြားပြစ်မှတ်တွေကိုတိုက်ခိုက်ဖို့ကြံစည်နေသူတွေအဖြစ်တန်တရားရှိသူ2ဦးကိုတော့ဒီသတင်းပတ်အစောပိုင်းမှာပဲဘယ်ဂျီယံရဲတွေကဖမ်းဆီးခဲ့ပါတယ်။ချင်းချောက်မှုတွေဟာစိုးရိမ်ရတဲ့အဆင့်မှာရှိတယ်လို့လည်းအစိုးရရှေ့နေတွေကပြောဆိုခဲ့ပါတယ်။ဘယ်လိုပြစ်မှတ်တွေကိုတိုက်ခိုက်နိုင်တယ်လဲဆိုတာကိုအာဏာပိုင်တွေကမပြောပေမဲ့လို့ဘရက်ဆဲမြို့တော်မှာနေတိုးစစ်ဌာနချုပ်ဥရောပကော်မရှင်နဲ့တခြားကုလသမဂ္ဂယုံတော်တော်များများအခြေစိုက်ယုံဖွင့်ထားကြပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလတည်းပြင်သစ်နိုင်ငံမှာလူပေါင်း130သေဆုံးခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကျူးလွန်သူအစ္စလာမ်အစွန်းရောက်၄ဦးအနက်2ဦးဟာလည်းဘရက်ဆဲမြို့မှာနေထိုင်ခဲ့ပူပါတယ်။
ယူအေဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ထောင်အမေရိကန်တံမြန်မာပိုင်းအစီအစဉ်ကနောက်ဆုံးရသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ဗြိတိန်နိုင်ငံသားဇုံတွဲဒရဲကိုတပ်ဖြတ်ခဲ့တဲ့အတွက်ပြီးခဲ့တဲ့သတင်းမှတ်ထဲမှာတီရန်ချမှတ်ခံခဲ့ရတဲ့ရွှေပြောင်းအလုသမား2ယောက်ကိုပြန်လွှတ်ပေးဖို့မြန်မာနိုင်ငံသားတွေကဆက်လက်ပြီးတော့တောင်းဆိုဆန္ဒပြနေကြပါတယ်။လွန်ခဲ့တဲ့ရက်တွေအတွင်းရာနဲ့ချီတဲ့ဆန္ဒပြသမားတွေဟာရန်ကုန်မြို့မှာစုဝေးကြပြီးထိုင်းတန်ရုံရဲ့အပြင်ဘက်မှာဆန္ဒပြကြပါတယ်။ဆန္ဒပြသူတွေဟာကျုပ်တို့နိုင်ငံသားတွေကိုပြန်လွှတ်ပေးပါတရားမျှတမှုကိုလိုချင်ပါတယ်စတဲ့ရေးသားထားတဲ့ဆိုင်းဘုတ်တွေကိုကန်ဆောင်ထားကြပါတယ်။မျော်လင့်မထားတဲ့အပြင်ကြာရှည်တဲ့ဆန္ဒပြပွဲကြောင့်ထိုင်းတန်ရုံရဲ့ကောင်းစစ်ရုံးကိုပိတ်ထားလိုက်ရပါတယ်။တချို့ဆန္ဒပြသူတွေဟာတန်ရုံဝင်ပေါက်ကိုပိတ်ဆို့ထားကြပါတယ်။ဆန္ဒပြပွဲတွေဟာထိုင်းမြန်မာနယ်စပ်တစ်ချောက်ကိုပြန့်နှံ့သွားခဲ့တာကြောင့်နှစ်နိုင်ငံအာဏာပိုင်တွေကလုံခြုံရေးကြိုတင်ကာကွယ်တဲ့အနေနဲ့နယ်စပ်မှာထိန်းချုပ်ကန့်တတ်မှုတွေကိုတိုးမြှင့်ထားပါတယ်။မြန်မာနိုင်ငံသားဝင်းစော်ထွန်းနဲ့ဇော်လင်းတို့ကို2014ခုနှစ်စက်တင်ဘာလအတွင်းအပန်းဖြေကျွန်းတကျွန်းပေါ်မှာပြည်ထောင်နိုင်ငံသားလူငယ်ခရီးသွားနှစ်ယောက်ကိုတပ်ခဲ့တဲ့ဆိုပြီးတော့ပြီးခဲ့တဲ့သတင်းမှတ်အတွင်းမှာတည်တံချမှတ်ခဲ့ပါတယ်။မြန်မာအလုသမားတွေကသူတို့ကိုနှင်းပန်းနှိပ်စက်ပြီးတော့ဖြောင်းချက်ပေးခိုင်းတဲ့အကြောင်းပြောဆိုပြီးထိုင်းကတော့ဒါကိုညှင်းဆိုပါတယ်။သူတို့ရဲ့ရှေ့နေတွေဟာ DNA အထောက်အထားကိုအသုံးပြုပြီးအရေးကြီးတဲ့ပြစ်မှုစီရင်တာဟာမှားယွင်းတဲ့ကံတွယ်မှုဖြစ်တယ်လို့ပြောပါတယ်။ရွှေပြောင်းအလုသမားတွေကတော့သူတို့ရဲ့အမှုကိုအယူခံဝင်မယ်လို့ပြောပါတယ်။အင်္ဂါနေ့ကတော့ထိုင်းနဲ့မြန်မာနိုင်ငံကြားရေးဝန်ကြီးတွေဟာတယ်လီဖုန်းနဲ့ဆက်သွယ်စကားပြောဆိုခဲ့ကြပြီးတဲ့နောက်သူတို့ရဲ့နိုင်ငံသားတွေကိုအေးအေးချမ်းချမ်းနေကြဖို့မြစ်တာရပ်ခံခဲ့ကြပြီးနှစ်နိုင်ငံတန်တမာရေးဆက်ဆံမှုကိုမထိခိုက်စေချင်ဘူးလို့ပြောဆိုကြပါတယ်
။လာမယ့်2016ဖေဖော်ဝါရီလ15ရက်နေ့16ရက်နေ့တွင်မှာအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ရန်ချိုမီရက်မြို့မှာအာဆီယံခေါင်းဆောင်တွေနဲ့အမေရိကန်သမ္မတဘရက်အိုဘားမားတို့တွေ့ဆုံပြီးတော့ထိပ်သီးဆွေးနွေးပွဲတစ်ခုကျင်းပမယ်ကြောင်းအင်ဂျီရောကဗုဒ္ဓဟူးနေ့မှာကြေညာချက်တစ်စောင်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ နိုဝင်ဘာလတဲ့အာရှတိုက်ခီးစဉ်တွင်မလေးရှားနိုင်ငံကွာလာလမ်ပူမြို့မှာအာဆီယံခေါင်းဆောင်တွေကိုသမ္မတအိုဘားမားကဖိတ်ကြားခဲ့တာဖြစ်ပါတယ်။အရင်ကမလုပ်ခဲ့ဘူးတဲ့တွေ့ဆုံမှုကနေပြီးတော့2009ခုနှစ်ကတည်းကအာဆီယံနဲ့ဆက်ဆံလာတဲ့အမေရိကန်ရဲ့ယင်းနှိမ့်မှုတွေကိုပုံမိုခိုင်မာလာအောင်တိစောက်သွားမှာဖြစ်တယ်လို့သမ္မတအိုဘားမားအဆိုရရဲ့အာရှတိုက်မှာချိန်ခွင်ရှာညှိမဲ့အစီအစဉ်ကိုပုံမိုအထောက်ပံ့ဖြစ်စေလိမ့်မယ်လို့လည်းကြေညာချက်ကဖော်ပြခဲ့ပါတယ်။အမေရိကန်နဲ့အာဆီယံထိပ်သီးဆွေးနွေးပွဲဟာဆိုရင်ပြီးခဲ့တဲ့နိုဝင်ဘာလတည်းစတင်လိုက်တဲ့အမေရိကန်နဲ့အာဆီယံမဟာဗျူဟာကျတဲ့မိတ်ဖက်တွေဖြစ်နိုင်ငံရေးလုံခြုံရေးနဲ့စီးပွားရေးဆိုင်ရာကိစ္စရပ်တွေမှာပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်နိုင်မှာဖြစ်တယ်လို့လည်းအင်ဂျီရောကပြောဆိုခဲ့ပါတယ်။
2015ခုနှစ်နှစ်ဆန်းကလေးကဥရောပတမကနိုင်ငံလေးစီကိုအခြေချဖို့အတွက်ပင်လယ်ဖြတ်ကျော်ပြီးတော့ရွှေပြောင်းရောက်ရှိလာကြသူအရေးအတွက်ဟာတန်းကျော်ခဲ့တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကပြောဆိုလိုက်ပါတယ်။2014ခုနှစ်တုန်းကရွှေပြောင်းအခြေချသူဟာ2,16,000သာရှိခဲ့တယ်လို့လည်းနှိုင်းယှဉ်ဖော်ပြထားပါတယ်။နောက်ဆုံးကောက်ယူထားတဲ့ဒုက္ခသည်အရေးအတွက်ကတန်း953ဦးရှိပြီးတော့အဲ့ထက်က80ရာခိုင်နှုန်းကျော်ဟာဂရိနိုင်ငံကိုဆက်ရောက်ခဲ့တာမှာအများစုကLesbos ကျွန်းကိုရောက်ရှိခဲ့တာဖြစ်တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကဆိုပါတယ်ဂရိနိုင်ငံကိုရောက်လာတဲ့ဒုက္ခသည် 8,400 တွေကအများစုကတော့တူရကီနိုင်ငံကနေရောက်ရှိလာကြတာပါတခြားသူအများစုကတော့လစ်ဗျားနိုင်ငံကနေမြေထဲပင်လယ်ကိုဖြတ်ပြီးအီတလီနိုင်ငံကိုရောက်ရှိလာတာဖြစ်ပါတယ်
အမေရိကန်ဟာသတရုတ်ဆောင်ဘေးလ်ကော့စပီဟာ2004ခုနှစ်ကအမျိုးသမီးတဦးပေါ်လိင်ပိုင်းဆိုင်ရာစော်ကားမှုကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ရာဇဝတ်ကြောင်းအရတရားစွဲဆိုတာကိုရင်ဆိုင်ဖို့ဗုဒ္ဓဟူးနေ့ကပန်ဆာဗေးနီးယားပြည်နယ်တရားရုံးကိုရောက်လာခဲ့ပါတယ်။ဘေးလ်ကော့စပီကိုပြစ်မှုထင်ရှားတွေ့ရှိခဲ့ရင်တော့သူ့အနေနဲ့ထောင်နဲ့10နှစ်အထိနဲ့ငွေဒဏ်ဒေါ်လာ2000ကျော်ချခံရမှာဖြစ်ပါတယ
်ထိပ်တန်းရောင်မြန်မာနဲ့နိုင်ငံသားတွေနေကိုဥစံမဝင်နဲ့မန္တနာချမ်းတို့ကကြေညာပေးခဲ့တာဖြစ်ပါတယ်။ခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုအလှည့်ပေးပါစေ။ပြည်ထောင်နိုင်ငံသားကဘာလက်ခီးတဲ့နှုတ်ကိုထိုင်းနိုင်ငံကော့တောင်အပန်းဖြေကျွန်းမှာတတ်ခဲ့တယ်ဆိုရဲဆွဲချက်နဲ့တေတံချမှတ်ခံလိုက်ရတဲ့မြန်မာအလို့သမားနှုတ်ကိစ္စနဲ့ပတ်သက်ပြီးထိုင်းနိုင်ငံတရားစီရင်ရေးကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေနေ့စဉ်ဇက်တိုက်ဖြစ်ပေါ်လာချိန်မှာအခြေအနေကိုအေးအေးဆေးဆေးထိန်းသိမ်းကြဖို့ထိုင်းနဲ့မြန်မာနိုင်ငံသားရဲ့ဝန်ကြီးတွေကတိုက်တွန်းလိုက်ပါတယ်ဒီအမှုကိုအခြေခံပြီးအချိန်မြင့်တက်လာတဲ့ထိုင်းဆက်ညီရေးဆန္ဒပြပွဲတွေကြောင့်နိုင်ငံစတန်ဒမန်ဆက်ဆံရေးကိုမထိခိုက်စေချင်ဘူးလို့နိုင်ငံသားရေးဝန်ကြီးတွေကပြောဆိုပါတယ်အပြည့်စုံကိုကိုသိန်းထိုင်ဦးကတင်ပြပါမယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာပြည်ထောင်နိုင်ငံသားကဘာလဲခီးသွားနေကိုတတ်မှုနဲ့မြန်မာလူသမားနေကိုတည်တံစီရင်ထားရတဲ့ပတ်သက်ပြီးထိုင်းနိုင်ငံသားရေးဝန်ကြီးဒွန်ပရမိုဒဝေဒင်ကမြန်မာအစိုးရနိုင်ငံသားရေးဝန်ကြီးဥဝင်နာမောင်လွင်နဲ့သူတယ်လီဖုန်းဆက်ပြောဆိုခဲ့တဲ့အကြောင်းမနေ့ကသတင်းတောက်တွေကိုပြောပါတယ်ဒီမှုမှာထိုင်းတရားရုံးရဲ့မိန်ကနောက်ဆုံးဆုံးဖြတ်ချက်မဟုတ်သေးတဲ့အတွက်အယူခံဆက်ဝင်မှုရှိနေတာဟုသူ့အနေနဲ့နားလည်တဲ့အကြောင်းထိုင်းနိုင်ငံသားဝန်ကြီးကပြန်ပြောပြပါတယ်ဆန္ဒပြပွဲတွေကြောင့်ရန်ကုန်မှာရှိတဲ့ထိုင်းတန်ယုံကောင်စစ်ဝင်ဌာနယာယီပိတ်ထားရပြီးဗီဇာလျှောက်တာနဲ့ခီးသွားလာခြင်းဆိုင်ရာလုပ်ငန်းတွေကိုရှင်းလင်းထားပါတယ်ဆန္ဒပြသူတချို့ကမြန်မာနိုင်ငံသားနှစ်ယောက်ပေါ်ချမှတ်ထားတဲ့ထိုင်းတရားရုံးရဲ့ဆုံးဖြတ်ချက်ကိုပြန်မပြေမှုဆိုရင်ထိုင်းကုန်ပစ္စည်းတွေကိုသဘိမောက်မယ်ဆိုပြီးတော့ချင်းချောက်နေပါတယ်။ထိုင်းနိုင်ငံဆိုင်ရာမြန်မာသံအမတ်ကြီးဦးဝင်းမောင်ကတော့နှစ်နိုင်ငံချစ်ကြည်ရင်းနှီးမှုကိုငဲ့ပြီးမြန်မာလူငယ်တယောက်ဖြစ်တဲ့ကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့အပေါ်ချမှတ်ထားတဲ့ပြစ်ဒဏ်ကိုထိုင်းတရားရုံးကပြန်လည်စဉ်းစားမယ်လို့မျှော်လင့်တဲ့အကြောင်းမနေ့ကထိုင်းရှိနေများကောင်စီဖွဲ့ဝင်တွေနဲ့မြန်မာတန်ယုံကဖွဲ့ထားတဲ့အထူးကော်မတီဖွဲ့ဝင်တွေနဲ့တွေ့ဆုံချိန်မှာအခုလိုပြောပါတယ်
။ဟုတ်အင်းဒီချင်းနိုင်ငံလည်းဖြစ်တယ်နိုင်ငံအစိုးရချင်းလည်းရင်းနှီးရှိတယ်အဲဒါကြောင့်မလို့ဒီကလေးတွေဟာတနည်းအားဖြင့်ပြောရင်နိုင်ငံသားသားအလုံသမားဖြစ်တဲ့အတွက်ဒီယူကမှာဒီဥစ္စာတွေကိုလည်းနိုင်ငံချစ်ချင်းကိုထောက်ယူပြီးတော့ထက်သေးစစသွားလိမ့်မယ်လို့လည်းပြောနေပါတယ်
ထိုင်းဝန်ကြီးချုပ်ကတော့ဆန္ဒပြဖိအားပေးတာတွေကြောင့်ထိုင်းဆိုရအနေနဲ့ပြစ်ဒဏ်ကိုပြင်ပေးမှာမဟုတ်တဲ့ကြောင်းခုခံပြောဆိုထားပါတယ်။ထိုင်းနိုင်ငံရဲ့ဥပဒေနီလန်းအရယူကန်ဝန်နိုင်ခွင့်ရှိတဲ့အကြောင်းလမ်းဖွင့်ပေးထားပါတယ်။ဒါနဲ့ပတ်သက်ပြီးတမ်မကြီးဦးဝင်းမောင်ကအခုလိုပြောပါတယ
်။ထိုင်းနိုင်ငံအစိုးရနဲ့ထိုင်းရဲ့ထိုင်းနိုင်ငံရဲ့ဥပဒေအရကျွန်တော်တို့ထိုင်းဝန်ကြီးချုပ်ကိုယ်တိုင်အယူခံဝန်နိုင်ကြောင်းလက်ခံပေးတဲ့အတွက်ကျွန်တော်တို့ဆက်ပြီးယူကန်ဝင်ပြီးတော့ကျွန်တော်တို့ဒီကလေးတွေရဲ့မျှော်လင့်ချက်ကိုဆက်လက်ပြီးတော့ဆောင်ရွက်သွားမှာဖြစ်ပါတယ်
ထိုင်းရှိနေများကောင်စီဥက္ကဋ္ဌဒက်အူဒန်ကတော့ထိုင်းဥရေအရ730အတွင်းယူကန်ဝင်ရမှာဖြစ်ပေမဲ့ဒီမှုနဲ့ပတ်သက်လို့သေးစိတ်စစ်ဆေးဖို့ကော်မတီတရက်ဖွဲ့ထားတဲ့အကြောင်းနဲ့ယူကန်ဝင်ရက်ကိုထပ်တိုးပေးဖို့တောင်းဆိုသွားမယ့်အကြောင်းပြောဆိုပါတယ်။
ဒီလောက်ကရကြပြကတ်ตรงนี้ว่าถ้า
မန္တလေးကသာနူးရဲ့ယူကန်ကိုထိုင်းယူကန်တရားရုံးကလက်ခံစဉ်းစားဖို့တနည်းကနေ3နှစ်အထိကြာနိုင်တယ်လို့လဲထိုင်းရှိနေများကောင်စီဥက္ကဋ္ဌဒက်အိုဒွန်ကပြောဆိုသွားပါတယ်။ဒေတော်တွင်အင်္ဂါနေ့ကမြန်မာနိုင်ငံဆိုင်ရာထိုင်းတံမတ်ကြီးပစ်စနုစူဝန်ဂျေဒါဟာမြန်မာစုဝနိုင်ငံဂျာယီဝင်းကြီးဥဝေနာမောင်လွင်နဲ့နေပြည်တော်မှာတွေ့ဆုံပြီးအမှုနဲ့ပတ်သက်လို့ထိုင်းတရားရုံးရဲ့ဆုံးဖြတ်ချက်အင်္ဂလိပ်မြန်မာနှစ်ဘာသာနဲ့မိတ္တူတွေကိုပေးအပ်ခဲ့ပါတယ်။မြန်မာအစိုးရနိုင်ငံသားရေးဝန်ကြီးဦးဝင်းနာမောင်လွင်ကလည်းထိုင်းတရားရေးလှုပ်ထုံးလုပ်နည်းတွေနဲ့အညီအယူခံအဆင့်ဆင့်တက်သွားမယ့်အကြောင်းပြောဆိုထားတာကိုမြန်မာအစိုးရဘက်သတင်းတွေမှာဖော်ပြပါတယ်။တရားရုံးရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးမြန်မာဘက်ကတာဝန်ရှိသူတွေအနေနဲ့ထိုင်းအာဏာပိုင်အနေနဲ့ထိတွေ့ဆောင်ရွက်မှုတွေလှုံ့ဆော်သွားဖို့မြန်မာအစိုးရသမ္မတဦးသိန်းစိန်ကညွှန်ကြားထားသလိုမြန်မာနိုင်ငံသားနှူးဖို့ချမှတ်ထားတဲ့ပြည်ထောင်ကိုပြန်လည်စဉ်းစားပေးဖို့ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်ကြီးမေအောင်လှိုင်ကလည်းထိုင်းနိုင်ငံကိုတဝန်လာပေးဖို့ထားပါတယ်။လောလောဆယ်ထိုင်းရှိနေများကောင်စီကမြန်မာနိုင်ငံသားတွေကိုကူညီဖို့အတွက်အဖွဲ့ဝင်21ယောက်ပါကော်မတီကိုဖွဲ့စည်းထားပါတယ်။ဒီရှိနေများအဖွဲ့မြန်မာလူမှုကူညီရေးအဖွဲ့တွေနဲ့ပူးပေါင်းပြီးနိုင်ငံချစ်ကြည်ရေးကိုထောက်ရှုသောအဖြစ်ထိုင်းနိုင်ငံဘက်ကပြည်ထောင်လျှော့ဖို့ရည်စင်စားပေးဖို့ဥပဒေပေါင်းတွေကယူကန်ဝင်မှာဖြစ်သလိုဘန်ကောက်မှာရှိတဲ့မြန်မာတန်ယုံကလည်းတန်တမန်ရေးဆိုင်ရာလုပ်ငန်းအစဉ်အဆက်မှာအနီးကပ်ပါဝင်ကူညီမှာဖြစ်တဲ့အကြောင်းမြန်မာအစိုးရတာဝန်ရှိသူတွေကပြောဆိုထားခဲ့ပါတယ်ခင်ဗျာ။
ကိုသိန်းထိုင်ဦးပြောပြခဲ့တာဖြစ်ပါတယ်။ခုဆက်လက်ပြီးတော့ထိုင်းနိုင်ငံမှာတည်တံချမှတ်ခံခဲ့ရတဲ့မြန်မာရွှေ့ပြောင်းလှုပ်သား2ဦးတရားမျှတတဲ့တိတ်စီရင်ရေးရရှိဖို့အတွက်ဆန္ဒပြပွဲတွေဇက်တိုက်ဖြစ်နေတာကြောင့်ထိုင်းမြန်မာနယ်စပ်ဖျားသုံးစုမြို့မှာထိုင်းဘက်ကလုံခြုံရေးတင်းကျပ်လိုက်ပါတယ်။အဲ့ဒီအတွက်ကြောင့်မြန်မာနိုင်ငံသားတွေထိုင်းဘက်ကိုကူပြီးအလုပ်လုပ်ဖို့အခက်တွေ့သွားစေပြီးကုန်သွယ်ရေးလည်းနှေးကွေးသွားတယ်လို့ဒေသခံတွေကပြောပါတယ်။ဆန္ဒပြပွဲတွေရှိနေတဲ့မြန်မာဘက်ချမ်းမှာတော့လုံခြုံရေးကိုထူးထူးခြားခြားတင်းကျပ်ထားတာမရှိဘူးလို့လည်းဒေသခံတွေကပြောပါတယ်။တင်ကြီးထိုက်ကဆက်သွယ်မေးမြန်းထားတာဖြစ်ပါတယ
်။ထိုင်းနိုင်ငံမှာတည်ထံချမှတ်ခံထားရတဲ့မြန်မာရွှေ့ပြောင်းအလုပ်သမားနှစ်ဦးအတွေ့တရားမျှတမှုရရှိရေးဆန္ဒပြပွဲကိုဗုဒ္ဓဟူးနေ့မှာထိုင်းမြန်မာနယ်စပ်ကင်းပြည်နယ်ဖျားသုံးစုမြို့မှာပြုလုပ်ခဲ့ပါတယ်။ပြီးခဲ့တဲ့သတင်းဘက်ကနေဆလို့ရဲချဖြစ်ပေါ်နေတဲ့ဆန္ဒပြပွဲတွေကြောင့်ထိုင်းဘက်ကလုံခြုံရေးတင်းကျပ်လိုက်တယ်လို့ဖျားသုံးစုဒေသခံကိုထူးကပြောပါတယ
်။နေနေတော့ဟိုကနေရတော့မှာဟိုပဲလေဒီကကျွန်တော်တို့ဒီကနေဒီရလေခုကကိုပို့လို့အေးမပြေပေါ့ဒီရလေဒီရပြည်သူဟောအပေါ်အားဟာလေဒီဘက်ကိုအသိနဲ့နည်းနည်းတက်ကြတော့ပေါ့သွားလို့တော့ရတော့ရတယ်မှာအကင်းလိုမျိုးသွားအလွယ်လို့အလွယ်တော့မရတော့ဘူးပေါ့နင်းတော့ခက်ခဲသွားတော့ပေါ့အဲကျွန်တော်တို့ဒီဘက်ကတော့ဘာမှမရှိဘူးခင်ဗျဟိုဒီတိုင်းအရင်လိုပဲပုံမှန်ပဲဟိုကျွန်တော်ဆန္ဒပြတဲ့အချိန်တစ်ချက်ပဲပေါ့နော်အဲ့နေရာမှာပဲကျွန်တော်နေကြဆက်ပိုက်ပေါ့အဲ့မှာရဲလို့ဟိုသူတို့ကင်းယူတာတော့ရှိတယ်ဗောလေဒီဥမာဆန္ဒပြတဲ့လူကိုကင်းစင်းသိသိမ့်ပေါ့အဲ့လိုပဲရှိတယ်သူတို့မတခြားအချိန်ကတော့ဘာမှမရှိဘူးဟိုယူတာလည်းမရှိပါဘူးတက်ကဟောရဲဘောလူလူယူကြီးတော့ဘာမှမရှိဘူ
းထိုင်းမြန်မာကုန်းစီအဝင်ထွက်လဲအရှင်ရော့သွားပြီး73စီစားစီတို့လိုထိုင်းဘက်ကတွင်းကုန်တွေကတော့ဒေတာရင်းတိတိသာသာဈေးတက်သွားတယ်လို့မြန်မာဘက်ကအလုပ်သမားတွေထိုင်းဘက်ကူးပြီးအလုပ်လုပ်ဖို့လဲအခက်အခဲဖြစ်သွားတယ်လို့ဒေတာကန်ကိုထူးကပြောပါတယ်
မနေ့ဆိုရင်အလုပ်သမားတွေကသွားတယ်သွားတဲ့ခါကျတော့ဆန္ဒဟိုပြရတယ်စုံတဲ့ခါကျတော့အဲနောက်ဒီဆန္ဒပြတဲ့အထက်မှာလည်းအလုပ်သမားတွေလည်းပါလည်းရှိတယ်လေဒါဆိုဆက်ယူစောစောရောက်တဲ့လူကတော့သူအလုပ်ယူတော့ရောက်သွားတယ်ဒါပေမဲ့ဟိုရုံဆက်ယူတက်မဲ့အခြေအနေခဏကျတော့ဒီလူငယ်မပြည့်တူမှညာဆိုတော့ဒီဆက်ယူကပြန်လွတ်လိုက်တဲ့အခါမျိုးတွေရှိတယ်မှာသူတို့ဘက်ကလူအပြည့်မလာဘူးဆိုတော့ဆက်ယူကသူအလုပ်မပေါ်တော့ဘူးပြန်ပြီးတော့လွတ်လိုက်တယ်ဒီမျိုးအဲတချို့ကျတော့လေလုံးဝတဲ့တော့ရောက်ခဲ့ရသူဒီဆက်ရုံကို9ရက်လို့6ရက်လို့အလုပ်ကိုပိတ်လိုက်တာတော့ရှိတယ်ဗ
ျထိုင်းနိုင်ငံတွင်ဗြိတိန်နိုင်ငံသားကပားလက်ခီးသွားနှစ်ဦးတို့ပြီးခဲ့တဲ့နှစ်ကတပ်ဖြတ်ခံရမှုနဲ့ပတ်သက်ပြီးမြန်မာရွှေ့ပြောင်းအလုပ်သမားနှစ်ဦးကိုထိုင်းတရားရုံးကတည်ထံချမှတ်လိုက်တဲ့အပေါ်မကျေနပ်ကြတဲ့မြန်မာနိုင်ငံသားတွေနိုင်ငံတော်ဆန္ဒပြနေကြတာမှာထိုင်းမြန်မာနယ်စပ်ဖျားသုံးစုမြို့မှာလည်းဆန္ဒပြခဲ့ကြတာဖြစ်ပါတယ်။တည်တံချမှတ်ခံရပြီးချိန်မှာစတင်ခဲ့ကြတဲ့ဆန္ဒပြပွဲတွေမှာလူပေါင်းရာနဲ့ချီပါဝင်ခဲ့ကြပေမဲ့ အခုနောက်ပိုင်းမှာဆန္ဒပြသူတွေနှဲပါလာပြီးဆန္ဒပြပွဲတွေလည်းအရှိန်လျော့သွားပြီမယ်လို့ကုံသွဲရေးကတော့ပုံမှန်ပြန်မဖြစ်သေးဘူးလို့ဒေတာခန်တို့ကပြောပါတယ်ရှင်
မတဲငီထိုက်ပြောပြခဲ့တာဖြစ်ပါတယ်ခုဆက်လက်ပြီးတော့မကြသေးခင်ကကျင်းပပြီးစီးသွားတဲ့2015ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်တဲ့အမျိုးသမီးကိုယ်စားလှယ်လောင်အရေးအတွက်အရင်ရွေးကောက်ပွဲတွေကလည်းပိုများသလိုမြန်မာနိုင်ငံလုံးအတိုင်းအတာနဲ့အမျိုးသမီးတွေအင်တိုက်အားတိုက်ပါဝင်ခဲ့ကြတယ်လို့ပြည်နယ်တိုင်းရွေးကောက်ပွဲတွေမှာစောင့်ကြည့်လေ့လာခဲ့တဲ့ဖန်နီအိမ်အဖွဲ့ကပြောဆိုလိုက်ပါတယ်အသေးစိတ်ကိုဆက်သွယ်မေးမြန်းထားတဲ့မတ်စုမွန်ကပြောပြပေးပါမယ်ခင်ဗျာ
ဟုတ်ကဲ့ပါပြီးခဲ့တဲ့နိုဝင်ဘာလ10ရက်နေ့ကတပီလုံးအတိုင်းအတာနဲ့ကျင်းပခဲ့တဲ့2015ရွေးကောက်ပွဲမှာပြည်နယ်နဲ့တိုင်းအသီးသီးကမဲယုံပေါင်း800ကျော်ကိုစောင့်ကြည့်လေ့လာသူပေါင်း1500ကျော်နဲ့လေ့လာစစ်တမ်းကောက်ယူခဲ့တဲ့သုံးသက်ချက်တွေကိုရွေးကောက်ပွဲစောင့်ကြည့်လေ့လာခဲ့တဲ့ဖန်တီးအိမ်အဖွဲ့ကရွေးကောက်ပွဲကော်မရှင်ကိုအစီရင်ခံစာတင်ပြခဲ့တယ်လို့ရွေးကောက်ပွဲမှာအမျိုးသမီးတွေအင်တိုက်အားတိုက်ပါဝင်ခဲ့တဲ့လေ့လာတွေ့ရှိချက်တွေကိုလည်းပြည်သူလူထုကိုဒီဇင်ဘာလ29ရက်နေ့အင်္ဂါနေ့မှာထုတ်ပြန်တင်ပြလိုက်ပါတယ်ရွေးကောက်ပွဲမှာတနင်္ဂနွေလုံးအတိုင်းအတာနဲ့အမျိုးသမီးတွေပူးပေါင်းပါဝင်ခဲ့ကြတဲ့အနေအထားကိုဖန်နီအိမ်အဖွဲ့ရဲ့စီမံကိန်းဒါရိုက်တာမက်ခင်လေးငယ်ကအခုလိုရှင်းပြပါဗျာ
။ဒီတိုင်းနယ်ဒီနယ်14ခုမှာမဲယုံပေါင်းက831ယုံပေါ့နော်။စောင့်ကြည့်ရတဲ့လူပေါင်းက1500ကျော်နဲ့ပေါ့နော်။ကျမတို့ကစောင့်ကြည့်ခဲ့တယ်။မျိုးပေါင်းကတော့130နဲ့အချင်းမျိုးပေါ့နော်။ကျမတို့ကကာလာတိုးစောင့်ကြည့်ရွေးကောက်ပွဲနေ့ကိုကြည့်ရတာမှာအမျိုးသမီးမဲဆန္ဒရှင်တွေကလည်းပဲတက်တက်ကြွကြွနဲ့လာပြီးတော့မဲထည့်တယ်မဲအမျိုးသမီးတွေမဲလာထည့်ဖို့အတွက်ကိုဟို700ခိုင်နှုန်းလောက်ကဖြည့်ကြရတာတော့သူတို့မှအခက်အခဲတွေရှိတယ်လို့ပြောရပေါ့ဥပမာဘလို့အခက်အခဲတွေလဲဆိုကိုဝင်ဆောင်မိခင်တွေရှိမယ်ကလေးတွေနဲ့လာရဲကလေးမိခင်တွေရှိမယ်ပေါ့နော်အဲ့လိုလူမျိုးတွေအတွက်ဟိုဦးစားပေးစီစဉ်နေမလုပ်တဲ့အခါမှာအဲ့လိုတချို့တွေကတော့အခက်အခဲတွေရှိတယ်
ပြီးခဲ့တဲ့2010ရွေးကောက်ပွဲတွေနဲ့ရှင်ပြီးတော့လဲအခုကျင်းပခဲ့တဲ့2015ရွေးကောက်ပွဲမှာလွှတ်တော်အသီးသီးကနေဝင်ရောက်ရှင်ပြိုင်ခဲ့တဲ့အမျိုးသမီးလွှတ်တော်ကိုယ်စားလှယ်တွေပို့ပြီးတော့မှပါဝင်မှုများလာတယ်လို့လဲဖန်တီးအိမ်ကမခင်လေးငယ်ကပြောပါတယ
်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်တဲ့အမျိုးသမီးတွေအရေးအတွက်ကိုရလက်ကိုကြီးလိုက်တဲ့အခါမှာ2010ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့စည်ရင်းသွင်းတဲ့လူကလည်း100ကျော်ပဲရှိတယ်အခု2015မှာစည်ရင်းသွင်းတဲ့လူက800နီးပါးရှိရပေါ့နောက်တခါအရွေးခံရတဲ့ကိုယ်စားလှယ်အမျိုးသမီးဆိုရင်လည်း2010မှာ45ယောက်ပဲရှိပြီးအခု2015မှာ150တယောက်ရှိလာတယ်ဆိုတော့ရခိုင်နှုန်းအားဖြင့်ဆိုရင်300ခိုင်နှုန်းကနေပြီးတော့73ခိုင်နှုန်းအထိတိုးလာတယ်ပေါ့နော်အဲအဲ့ဒီလိုတိုးတက်လာတာတော့တွေ့ရပါတယ်ဒါပေမဲ့ကျမတို့မြန်မာနိုင်ငံမှာရှိတဲ့အမျိုးသမီးဦးရေတဝက်ကျော်ကိုကိုစားပြုနိုင်မှုဆိုရင်တော့ဒီရခိုင်နှုန်းကတင်နောက်ကိုကောင်းတဲ့ရခိုင်တော့မဟုတ်သေးဘူးပေါ့နော်အဲ့လိုမျိုးသိရှိရတဲ့
မြန်မာနိုင်ငံရေးနဲ့အုပ်ချုပ်ရေးအခမ်းကဏ္ဍတွေမှာအမျိုးသမီးတွေရဲ့ပါဝင်ဆောင်ရွက်နိုင်မှုအနေအထားပိုအားကောင်းလာပေမဲ့လို့အမျိုးသမီးတွေရဲ့အရေးအသွေးအရေးအချင်းပိုတိုးတက်လာစေဖို့အမျိုးသမီးတွေရဲ့ခေါင်းဆောင်မှုစွမ်းရည်မြင့်မားလာစေရေးနဲ့လူမှုစီးပွားဖွံ့ဖြိုးလာစေရေးတွေအတွက်အကြံပေးတုတေသနနဲ့စွမ်းဆောင်ရည်မြင့်တင်ရေးသက်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကခန္ဓာအသီးသီးမှာစနစ်တကျဆောင်ရွက်ပေးဖို့အထူးအရေးကြီးပါတယ်လို့လည်းဖန်တီးအိမ်ကမခင်လေးငယ်ကအကြံပြုပါတယ်
။ CEO ထဲမှာအမျိုးသမီးတွေဓာတ်နှုန်းအခွင့်အလမ်းရဖို့အတွက်အဲလိုအပ်ချက်အထူးပြုလှူဆောင်ချက်တွေရှိရင်လှူဆောင်ပေးဖို့ဆိုတာမျိုးပါတယ်ပေါ့နော်။အဲအဲ့လိုမျိုးလိုအပ်ချက်တွေလှူဆောင်ပေးဖို့လိုတယ်ဆိုရင်လည်းအဲ့ဒါတွေကိုလှူဆောင်ပေးဖို့ပေါ့မြန်မာနိုင်ငံမှာရှိတဲ့အမျိုးသမီးတွေရဲ့အရေးချင်းတွေမြင့်လာဖို့ကိုယ့်ကိုယ်ယုံကြည်မှုတွေတိုးလာဖို့နောက်ကွန်ရက်တွေချိတ်ဆက်ပြီးတော့ပေါ့နော်။အမျိုးသမီးတို့ရဲ့အတန်ကြီးပိုးပြီးတော့တည်လာဖို့အဲ့ဒါမျိုးကိုဆောင်ရွက်ပေးစီခြင်းပါတယ်လို့ကျမကရှင်းပြခြင်း
2015ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲနေ့မှာစောင့်ကြည့်လေ့လာဖို့အတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကပြည်တွင်းရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့အစည်း6ခုကိုတရားဝင်အသိမှတ်ပြုလာတွေထုတ်ပေးခဲ့ပြီးတော့အဲ့ဒီအဖွဲ့6ဘွဲကနေစောင့်ကြည့်လေ့လာခွင့်တရားဝင်အသိမှတ်ပြုပြည်တွင်းရွေးကောက်ပွဲစောင့်ကြည့်လေ့လာသူပေါင်း6000ကျော်ကနေပြီးတော့တနိုင်ငံလုံးအတိုင်းအတာနဲ့စောင့်ကြည့်လေ့လာခဲ့ကြတဲ့အထက်ဖန်တီးရင်အဖွဲ့ကလည်းတစ်ဖွဲ့အပါအဝင်ဖြစ်ပါတယ်ရှင
်ဒါကတော့အမျိုးသမီးတွေနိုင်ငံရေးအုပ်ချုပ်ရေးအခမ်းကနမှာပုံမပါဝင်လာနိုင်မှုဒီရက်ပေါ်ပြီးလက်ကမ်းကြိုဆိုမှုတွေလိုအပ်တယ်လို့အရေးသွေးမြင့်တင်ရေးကိုလည်းသက်ဆိုင်ရာတာဝန်ရှိသူတွေဘက်ကအလေးထားလှုပ်ဆောင်ပေးဖို့လိုအပ်တယ်လို့အကြံပြုခဲ့တာနဲ့ပတ်သက်ပြီးတော့မတ်စုမွန်ကပြောပြပေးသွားတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ဒီနေ့ဟာ2015ခုနှစ်ရဲ့နောက်ဆုံးနေ့ဖြစ်ပြီးနှစ်ဟောင်းကုန်ဆုံးလို2016ခုနှစ်ကိုကူးပြောင်းတဲ့မင်္ဂလာနှစ်သစ်အချိန်အခါသမယမကြခင်မှာကြာရောက်တော့မှာဖြစ်ပါတယ်။ကမ္ဘာနိုင်ငံအသီးသီးကမြို့ကြီးတွေမှာနှစ်သစ်ကိုကြိုဆိုဖို့ပြင်ဆင်နေကြချိန်မှာအမေရိကန်နိုင်ငံရောက်မြန်မာဘာသာရေးကောင်းဆောင်ချုပ်ကလည်းနှစ်သစ်အတွက်စုမှုကောင်းတောင်းပေးခဲ့ကြတဲ့အကြောင်းကိုပြောပြချင်ပါတယ်။ဒီအကြောင်းကိုကျွန်တော်ကပဲဆက်ပြီးတင်ပြပါမယ်ခင်ဗျာ။
2015ခုနှစ်မှာမြန်မာနိုင်ငံမှာနှစ်များစွာအတွင်းမျှတမှုအရှိဆုံးလို့သုံးသပ်ကြတဲ့အထွေထွေရွေးကောက်ပွဲကျင်းပနိုင်ခဲ့ပြီးအတိုက်ခံပါတီကအမတ်နေရာအများစုအနိုင်ရခဲ့တာလို့မျိုးအရေးကြီးတဲ့အပြောင်းအလဲတွေကြုံခဲ့ရပါတယ်။လာမယ့်2016ခုနှစ်မှာလည်းအနိုင်ရပါတီကဖွဲ့စည်းလိုက်တဲ့အစိုးရတစ်ကိုအာဏာလွှဲပြောင်းပေးတာအပါအဝင်နိုင်ငံရေးစီးပွားရေးနဲ့ငြိမ်းချမ်းရေးအတွက်ပုံမှန်ကောင်းမွန်ခိုင်မာတဲ့အပြောင်းအလဲတွေဆက်လက်ဖြစ်ထွန်းဖို့မျှော်လင့်ချက်တွေရှိနေပါတယ်။အခုလိုနှစ်တစ်နှစ်ကုန်ဆုံးသွားတိုင်းအတိတ်ကသင်္ကန်းစာယူနိုင်တယ်လို့ပစ္စုပန်မှာလမ်းမမရအောင်သတိမူပြီးရှေ့ဆက်သွားဖို့လိုတယ်လို့အမေရိကန်ပြည်အောင်စုမြောက်ကယ်ရိုလိုင်းနားပြည်နယ်ဂျိမ်းစ်ထောင်းမြို့ကမြန်မာဗုဒ္ဓဘာသာဖုံးတော်ကြီးကျောင်းကဆရာတော်ဦးနန္ဒဝန္တာကနှစ်တစ်အတွက်ဆုတောင်းဩဝါဒဝေကြားလိုက်ပါတယ်
။ဦးဇင်းတို့ဗုဒ္ဓဘာသာကအချိန်ကာလကိုလက်ခံထားတဲ့ဘာသာတရားဖြစ်တယ်။အချိန်ဟာအင်မတန်မှတန်ဖိုးရှိတယ်။အချိန်ကာလတွေပြောင်းနိုင်ပြောင်းနိုင်ရောက်ရှိနေတဲ့ပစ္စုပန်အချိန်ကာလမှာနောက်ကိုပြန်ကြည့်ပြီးတော့ရှေ့ကိုသတိထားပြီးတော့အခုပစ္စုပန်ရှောင်းနေတဲ့လမ်းကိုမမမိဖို့ဟာအင်တာမအရေးကြီးတယ်။ဒီမင်းသမီးပြိပရာလမ်းတဲ့အတိုင်းရှောင်းမယ်ဆိုလို့ရှိရင်ဦးဇင်းတို့အနာဂတ်ဟာလည်းပဲဦးဇင်းတို့တောက်ပြောင်းတဲ့အနာဂတ်ဖြစ်လာမှာပါ။လူသားတယောက်ပဲဖြစ်ဖြစ်လူသားတယောက်ရဲ့ပတ်ဝန်းကျင်ပဲဖြစ်ဖြစ်နောက်မိမိတို့နေထိုင်တဲ့နိုင်ငံပဲဖြစ်ဖြစ်မိမိတို့နေထိုင်တဲ့ကမ္ဘာကြီးပဲဖြစ်ဖြစ်ပစ္စုပန်အချိန်မှာလမ်းမမားဖို့ကအင်တာမအရေးကြီးပါလေ။ဒါကြောင့်မလို့ဦးဇင်းတို့ကဒုက္ခတွေအများကြီးမခံစားခြင်းမှုဆိုလို့ရှိရင်မိမိတို့အတိတ်ကမှားတဲ့အရာတွေကိုသင်ခန်းစာယူပြီးတော့ပစ္စုပန်မှာအဲ့ဒီအမှားတွေကိုအမှန်ဖြစ်အောင်လုပ်ကြပါမယ်။အဲ့ဒါကြောင့်မလို့ဒီ2016ခုနှစ်မှာဘုန်းကြီးအနေနဲ့ကတော့နောက်ကိုပြန်ကြည့်ရှေ့သတိထားလမ်းမမားပင်လေဆိုပြီးတော့ဩဝါဒပေးခြင်းပါလေ။
အမေရိကန်နိုင်ငံကင်တက်ကီပြည်နယ်ကမြန်မာကက်သလစ်သင်းအောင်ဆရာဖာသာတင်မိုတီကလည်းနှစ်သစ်မှာတာယာငိမ့်ချမ်းပြီးတည်မြိမ်ဖွံ့ဖြိုးတဲ့ကမ္ဘာမြေဖြစ်စေဖို့ဆုတောင်းပေးလိုက်ပါတယ်
။သူ New Year မှာတော့ message ကတော့ဘုရားရှင်ယေရှုအနေနဲ့ပြောမှာလောကလူသားများအလုံးကိုဒီနှလုံးကိုနူးညံ့စေဖို့သိမ်မွေ့စေဖို့ထိတ်ချခြင်းပါရမီအားဖြင့်တရားဝင်တရားကိုညီဖြစ်စီပံပိုးပေးလို့ရှိရင်ဒီစစ်မဲ့တဲ့ရန်ညိုရန်စားတွေချက်လို့ဖြစ်စီဆိုတော့မကောင်းနဲ့စိတ်ချတွေကပပျောက်သွားမှာဖြစ်ပါလေ။နှစ်သစ်မှာဖာဒါဆန္ဒပြုလာတော့ဖရားရဲ့အပြည့်စုံစွန်းအကျွင့်မဲ့ပေးဆက်တတ်တဲ့ခြင်းမေတ္တာပြေဝဆုံးသောအစေခံခြင်းအဖြစ်တရားကိုတရားရရင်ပင်ကူညီပြုမှာပံပိုးဖြစ်စီပေးခြင်းအဖြစ်တရားငြိမ်းချမ်းသောအေးမြသောဒီငြိမ်သောကွန်ချောသောလူသားများရဲ့ကပါဖြစ်ပါစေလို့ဆိုတာတော့ဆန္ဒပြုဆုတောင်းပေးပါလေ
မြန်မာနိုင်ငံမှာဆက်လက်ဖြစ်ပွားနေတဲ့ပြည်ရင်းပြိပက္ခတွေရပ်တန့်ပြီးငြိမ်းချမ်းရဖို့ဆိုရင်စာရွက်ပေါ်မှာလက်မှတ်ထိုးယုံနေမခုတ်ပဲနှလုံးသားတိုင်းမှာဖျားရှင်ရဲ့ချစ်ချင်းမေတ္တာနဲ့လက်မှတ်ထိုးမှသာလျှင်ပြည့်ဝတဲ့ငြိမ်းချမ်းရနိုင်မယ်လို့ဖာသာတင်မိုတီကအခုလိုပြောကြပါတယ်
ဒီမှာဖြစ်နေတဲ့ဒီပြည်ရင်းစစ်ဖြစ်တဲ့တာတွေမှာတော့တကယ်တကယ်မှာတော့စစ်မှန်တဲ့ငြိမ်းချမ်းရေးကိုတည်ဆောက်ဖို့ဆိုရင်စာရွက်ပေါ်မှာလက်မှတ်ထိုးတာတွေမဟုတ်ပဲနဲ့ကျွန်တော်နှလုံးသားအတိုင်းမှာဘုရားရှင်ရဲ့ချစ်ချင်းမေတ္တာမင်းနဲ့ဘုရားရဲ့ချစ်ချင်းမေတ္တာဘောပဲနဲ့ဘုရားရဲ့ခွင့်လွှတ်ခြင်းစာရွက်ပေါ်မှာလက်မှတ်ထိုးမှသာလေတကယ်ပြည့်စုံပြည့်ဝတဲ့ငြိမ်းချမ်းခြင်းဆိုတာရှိမှဖြစ်ပါတယ်။ငြိမ်းချမ်းရေးဆိုတဲ့နေရာမှာကျွန်တော်စစ်မဖြစ်တာတိုက်ခိုက်မှုကင်းမဲ့တာကိုစစ်မှန်တဲ့ငြိမ်းချမ်းလို့မခေါ်ပါဘူး။ဖျားပေးတဲ့အပြည့်အနာစာမရှိတော့တဲ့ခွင့်လွှတ်ခြင်းနဲ့ပြည့်စုံသောငြိမ်းချမ်းခြင်းလူသားတိုင်းရဲ့နှလုံးသားထဲမှာလူသားတိုင်းရဲ့ဘဝထဲမှာလူသားတိုင်းနေထိုင်တဲ့နေရာဒေသတိုင်းပြည်နယ်တစ်နိုင်ငံလုံးမှာပြည့်စုံစွာတက်ရောက်ပါစေလို့ဖတ်တဲ့စီပေါင်းနဲ့ message လေးပေးချင်ပါတယ်။
လာမယ့်နှစ်သစ်မှာကြုံတွေ့ရနိုင်တဲ့စိန်ခေါ်မှုတွေကိုရင်ဆိုင်နိုင်မှုဆိုရင်အတိတ်ကဖြစ်ရတွေကိုသင်ခန်းစာယူပြီးမစ္စီမာပြိပရာလို့ခေါ်တဲ့အလေလက်လမ်းစဉ်နဲ့ဆက်လက်လျှောက်လှမ်းမှုလူတွေဆိုတဲ့အကြောင်းကိုဘာသာရေးခေါင်းဆောင်တွေကနှစ်သစ်အတွက်သတင်းစကားမွှာကြားခဲ့ကြတာဖြစ်ပါတယ်ခင်ဗျာကြာသမင်းနေမနက်ခင်းအစီအစဉ်တွေကိုဝါရှင်တန်ဒီစီကနေတိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။လာမယ့်တောက်ကြနေ့မှာကြာရောက်တော့မဲ့နှစ်ဆန်းတရက်နေ့မှာမြန်မာပြည်သူများအလုံးစိတ်ချမ်းသာကိုချမ်းသာပြီးစီးပွားရေးနိုင်ငံရေးအောင်မြင်မှုတွေရရှိကြပါစေလို့ VOA ကဆုတောင်းပေးလိုက်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီVOA မြန်မာပိုင်းမနက်ခင်းအစီအစဉ်တွေကိုလိုင်းနိုမီတာ32 40နဲ့49တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုဒုတိယပိုင်း나이ဝတ်မှာနားဆင်ရမယ့်အပတ်စဉ်ကဏ္ဍတွေထဲမှာဆိုရင်တော့
Well, as far as the defense team are concerned, the prosecution didn't prove beyond reasonable doubt.
ဒါကတော့ထိုင်းနိုင်ငံခွတန်းကျွန်းလူသက်မှုမှာတရားလိုဘက်ကခိုင်လုံတဲ့သက်သေမရှိဘဲတေတန်းစီရင်လိုက်တာဟာတရားမျှတမှုမရှိတဲ့အကြောင်းရွှေပြောင်းလူသမားအရေးဆောင်ရွက်နေသူအန်ဒီဟောကပြောသွားတာပါဒါကိုဒီတစ်ပတ်မြမောက်ရေးရအစီအစဉ်မှာနားဆင်ရပါမယ်ခုဆက်လက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းရေးသားဖော်ပြချက်တွေကိုမူရင်းရေးသားသူရဲ့အာပုံပြက်ပဲနားဆင်ရမှာဖြစ်ပါတယ်ဦးစံမိုးဝေကဦးကျော်စံသားနဲ့အတူတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
။ဥစွာတင်ပြပေးချင်တာကတော့ Bangkok Post သတင်းစာရဲ့ Editor အာဘော်ဖြစ်ပါတယ်။လွန်ခဲ့တဲ့စက်တင်ဘာလအတွင်းပြည်ရှာကဘာလက်ခီးသွားနှစ်ယောက်ကိုတပ်ဖြတ်ခဲ့မှုနဲ့အလုသမားနှစ်ယောက်ကိုအပြစ်ရှိရဲဆိုပြီးတော့စမွေးခရိုင်တရားရုံးကနေတည်ထောင်အပြစ်ပေးခဲ့တဲ့အမှုကိုစစ်ဆေးကြတာနဲ့ပတ်သက်ပြီးတော့ထိုင်းပြည်ရဲတပ်ဖွဲ့ကအပြင်းထန်ခုခံကာကွယ်ခဲ့ကြပါတယ်။ DNA မျိုးရိုးဗီဇတက်တေကံအထောက်ထားဟာမြန်မာရွှေပြောင်းအလုသမားနှစ်ယောက်ကိုအပြစ်ရှိကြောင်းပြသဖို့အတွက်အဓိကအထောက်ထားဖြစ်တယ်ဆိုပြီးတော့လည်းသူတို့ကပြောပါတယ်။ရဲကအသက် 22 အရွယ်ရှိတဲ့လူငယ်နှစ်ယောက်ကိုကောင်းကောင်းမွန်မွန်ဆက်ဆံခဲ့ပါတယ်။သူတို့ကိုမေးမြန်းစစ်ဆေးနေတဲ့အချိန်မှာသူတို့ရဲ့အကျိုးဆောင်တွေရှိနေပါတယ်။အတင်းအဓမ္မဝန်ခံခိုင်းတာမျိုးလည်းမလုပ်ခဲ့ပါဘူးလို့သူတို့ကပြောတဲ့အကြောင်းရေးသားထားပါတယ်။တရားရုံးရဲ့ထုတ်ပြန်ချက်မှာရဲတပ်ဖွဲ့ကတင်ပြတဲ့ဓာတ်ခွဲခန်းတွေ့ရှိချက်အပေါ်မှာအခိုင်အမာယုံကြည်မှုရှိခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့ဒီအမှုနဲ့ပတ်သက်ပြီးတော့မေးစရာမေးခွန်းတွေအများကြီးရှိနေပါတယ်။ဘာဖြစ်လို့ပြည်ပမီဒီယာတွေကတရားဝင်တယ်လို့မမြင်ကြတဲ့လဲ။ထိုင်းနိုင်ငံအတွင်းကပြည်သူတွေတော်တော်များများကလည်းဒီမြန်မာအလုသမားနှစ်ယောက်ကိုအချောင်းတစားကန်ဖြစ်ရသူတွေအဖြစ်မြင်နေကြပါတယ်။ဒီအမှုနဲ့ပတ်သက်ပြီးတော့မကြေမနက်ဆန္ဒပြမှုတွေတိုးတိုးပြီးတော့ဖြစ်နေရတာဘာကြောင့်လဲဆိုပြီးတော့မေးခွန်းတွေကိုထောက်ပြထားပါတယ်။အဖြေကတော့ရဲတပ်ဖွဲ့ရဲ့မကောင်းတဲ့ပုံရိပ်ပဲလို့ရေးသားထားပါတယ်။တနင်္ဂနွေနေ့သတင်းစာရှင်းလင်းပွဲမှာရဲဘက်ကပြောရေးဆိုခွင့်ရှိသူကမနစ်ကထိုင်းနိုင်ငံမှာလူသတ်မှု126မှုတောင်ဖြစ်ခဲ့တယ်။ဒီအမှုတွေကိုကန့်ကွက်မဲ့သူမရှိဘဲအခုအမှုကြောင့်မှဒီလိုဖြစ်ရတာဟာတချို့နိုင်ငံရေးအမျက်ထုတ်လို့သူတွေကြောင့်ဖြစ်တယ်ဆိုပြီးတော့ပြောဆိုပါရယ်အဲ့ဒီအမှုတွေမှာဖွံ့ဖြိုးပြီးတန်းပြီကကဘာလက်ခီးသွားတွေပါဝင်ပတ်သက်ခြင်းမရှိတာကိုထောက်ပြထားပါရယ်အခုလက်ကျုံးကိစ္စမှာတော့မြန်မာလူငယ်နှစ်ယောက်ကိုဒေသခံဩဇာရှိသူတွေလွတ်မြောက်ရေးအတွက်အစားထိုးကြွေးခံလိုက်ရတာဖြစ်တယ်ဆိုပြီးတော့ယုံကြည်နေကြကြောင်းရေးသားထားပါရယ်အပြည့်စုံကို Bangkok Post သတင်းစာရဲ့ Editor အပေါ်မှာဖတ်ရှုနေပါရယ
်ရွေးကောက်ပွဲနိုင်ပြီးဒေါအောင်ဆန်းစုကြည်ပြည်ပဆက်ဆံရေးအလားအလားဆိုတဲ့ခေါင်းစဉ်နဲ့ရာဂျီဘာတီယာရဲ့ဆောင်းပါးကို The Hindu Times မှာဖတ်ပါရယ်။အိန္ဒိယအစိုးရကသာဂရုတစိုက်နဲ့လက်ဦးမှုယူထားနိုင်ရင် NLD အစိုးရလက်ထက်မှာဆက်ဆံရေးပူကောင်းလာနိုင်တဲ့အလားအလာရှိနေတယ်ဆိုတဲ့အကြောင်းရေးသားထားပါ။နိုင်ငံတစ်ခုရဲ့အမျိုးသားရေးအကျိုးစီးပွားဆိုတာအစိုးရပြောင်းယုံနိုင်လိုက်မပြောင်းတတ်ပါဘူး။ဒါပေမဲ့အရေးပဲဖွင့်ဆိုချက်နည်းစနစ်နဲ့ကျဉ်းသုံးပုံတော့ပြောင်းတတ်ပါရယ်။ဒေါအောင်ဆန်းစုကြည်အနေနဲ့နိုင်ငံရေးမှာအဓိကစင်ခေါ်မှုကတော့အနောက်နိုင်ငံတွေအထူးသဖြင့်အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံတို့အကြားထိန်းချုပ်ရမယ့်ကိစ္စပဲဖြစ်ပါရယ်။2017အောက်တုံးမှာဦးသိန်းစင်နဲ့ဒေါအောင်ဆန်းစုကြည်တို့ဆင်းမြလာရတဲ့အတွက်အမေရိကန်ဥရောပသမဂ္ဂဂျပန်စတဲ့နိုင်ငံတွေကမြန်မာနိုင်ငံရဲ့အယိုးယိုးအယွင်းယွင်းသဏ္ဍန်ဆောင်ဒီမိုကရေစီကိုလက်ခံလာကြပါတယ်။အမေရိကန်ကတော့နိုင်ငံရေးအသွင်ကူးပြောင်းတာငြိမ်းချမ်းရေးဖြစ်စဉ်ဖွဲ့စည်းပုံပြင်ဆင်ရေးစတာတွေလိုလားနေပြီးစစ်တပ်အနေနဲ့သာဒေါအောင်ဆန်းစုကြည်သဘောကျစီမံခွင့်ပေးလိုက်ရင်တော့အထောက်ပံ့တွေပိုပေးလာမှာဖြစ်ပါတယ်။တရုတ်ကတော့ပုံမကြီးမားတဲ့စင်ကာပူပါမြန်မာနိုင်ငံရဲ့အရှုပ်ထွေးဆုံးတိုင်းရင်းသားပြဿနာပြည်လည်ရေးမှာအဓိက challenge နိုင်သူဖြစ်ပါတယ်။စစ်အစိုးရဥထုပ်ရေးကိုအခွင့်အရေးယူပြီးတရုတ်တို့ခြေကုပ်ယူထားတဲ့ရေရှည်စီးပွားရေးလုပ်ငန်းတွေကိုဖယ်ရှားဖို့ဆိုတာလည်းမလွယ်လှပါဘူး။အာဆီယံကိုတော့ဒေါအောင်ဆန်းစုကြည်ရဲ့ဦးစားပေးစီးမှမတွေ့ရပါဘူး။သို့တော်လည်းအရှေ့တောင်အာရှအဓိကခေါင်းဆောင်တွေနဲ့ရင်းနှီးရဲ့နားလည်မှုမရရှိဘဲဒေါအောင်ဆန်းစုကြည်ဟာအရှေ့အာရှမျှော်မှန်းချက်ကိုအကောင့်ထဲဖော်ဖို့ခက်ပါလိမ့်မယ်။အိန္ဒိယနဲ့ဆက်ဆံရေးဟာလည်းအရေးကြီးပါလိမ့်မယ်။1992တုန်းကစစ်အစိုးရနဲ့ဆက်ဆံရေးထူထောင်ခဲ့တဲ့အတွက် တောင်ဆန်းစုကြည်ဟာအိန္ဒိယအစိုးရကိုစိတ်ဆိုးနေတော့မဲ့ဆိုတဲ့သုံးသပ်ချက်မျိုးကိုဘေးဖယ်ထားခဲ့သင့်ပါပြီ။နည်းနည်းပါးပါးဟုတ်နေသေးအောင်တော့အနာရတောင်ဆန်းစုကြည်ဟာအတိုက်ခံတောင်ဆန်းစုကြည်နဲ့အတူတူတော့မဖြစ်နိုင်တော့ပါဘူး။မြန်မာကိုအိန္ဒိယအလိုရှိသလိုသူ့ဘက်ကလည်းအိန္ဒိယကိုပြန်အလိုရှိမှာပါ။ဝန်ကြီးချုပ်နရင်ဒရာမိုရီသွားရောက်ပြီးတောင်ဆန်းစုကြည်တခြားကောင်ဆောင်တွေကိုတွေ့ဘင်္ဂလားဒေ့ရှ်ကိုပြင်းနေသလိုဘန္ဒာရေးအထောက်ပံ့တွေကိုရရရရပေးရပါလိမ့်မယ်။နောက်ဆုံးအရေးကြီးတာကတော့ပြည်သူလူထုအချင်းချင်းထိတွေ့ဆက်ဆံရေးကိုတိုးမြှင့်လှုပ်ဆောင်ဖို့ပဲဖြစ်ပါတယ်လို့ရေးသားထားပါခင်ဗျာ။
ဒါကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းရေးသားဖော်ပြချက်တွေကိုနားဆင်ကြရတာဖြစ်ပါတယ်။ခုဆက်လက်ပြီးတော့ American Style Indian 3 English အစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ဒေါ်လှလှတန်းကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
။ဒီနေ့မနေ့တွေတင်ပြပေးမယ့် item အသုံးကတော့
Out of touch
ဖြစ်ပါတယ်။စာလုံးပေါင်းကOUT out, OF off, out of ကအပြင်ဘက်ရောက်နေတာ touch ကထိတွေ့မှုဆိုတော့စကားစုတစ်ခုလုံးရဲ့တည်းရဲ့ဒီဘေကတော့ထိတွေ့မှုအပြင်ဘက်ရောက်နေတာပေါ့ idiom ဆိုရဲသွားပိုက်ဒီဘေကတော့ခုခုနဲ့အဆက်ပြနေတာတခုခုနဲ့ထိတွေ့မှုအလှမ်းဝေးနေတာတခုခုနဲ့ထိတွေ့မှုကင်းကွာနေတာကိုဆိုလိုပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
If you want to get a good job these days, you can't be out of touch with the latest technology.
Cookie ma lo kaung kaung ya chi yin no. Naw song bon ni pinya rui ne thi twe mu kin kwa ni lo ma phit phu lo de be ya ba de. George ko pi de u ma go naw ta khaw li la chi cha ya aw ma.
If you want to get a good job these days,You can't be out of touch with the latest technology.
ခုခုနဲ့အဆက်ပြနေတာတခုခုနဲ့ထိတွေ့မှုအလှမ်းဝေးနေတာတခုခုနဲ့ထိတွေ့မှုကင်းကွာနေတာကို idiom အသုံးရဘယ်လိုပြောမလဲ
Out of touch
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒေါ်လာလာတန်းစီစဉ်တက်ဆက်ထားတဲ့ American Style Indian 3 English စာသင်ခန်းစာစီစဉ်ကိုလေ့လာခဲ့ရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ဒီတစ်ပတ်မြမမျက်မှောက်ရေးရာအစီအစဉ်မှာထိုင်းနိုင်ငံခိုတောင်ကျွန်းလူသက်မှုမှာတရလိုဘက်ကယုတ်တိရှိတဲ့တပ်သေးတင်ပြနိုင်ခြင်းမရှိဘဲသေတမ်းစီရင်လိုက်တာဟာလုံးဝတရားမျှတမှုမရှိဘူးလို့ရွှေပြောင်းအလုပ်သမားတွေအရေးဆောင်ရွက်ပေးနေသူအန်ဒီဟောကပြောကြားလိုက်ပါတယ်။ပြစ်မှုထင်ရှားစီရင်ခံထားရသူ2ဦးအယူခံမှာလွတ်မြောက်လာလိမ့်မယ်လို့လည်းသူကယုံကြည်နေပါတယ်။လူအခွင့်အရေးသမားအန်ဒီဟောနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားတာဖြစ်ပါတယ်ခင်ဗျာ
။အန်ဒီဟောခင်ဗျာဂူမှုမှာတရီလိုဘက်ကယုတ်တိတန်တဲ့အထောက်အထားမပြနိုင်ဘူး။နောက်တစ်ခါဖြောင်းကျဲယူတော့ကလည်းပဲနှင်းပန်းနှိစက်ခဲ့တယ်ဆိုတဲ့အထောက်အထားတွေရှိလို့ပြောတယ်။ပူပြီးအရေးကြီးတာက DNA လည်းပဲမကိုက်ညီဘူးလို့ပြောတယ်ဒီလိုပြောရတာနဲ့ပြစ်မှုထင်ရှားတယ်လို့စီရင်လိုက်တယ်ဆိုတော့ထိုင်းနိုင်ငံရဲ့တရားဥပဒေဟာအတော်လေးမေးခွန်းထုတ်စရာဖြစ်နေတယ်ပေါ့ခင်ဗျာ
Well, as far as the defense team are concerned the prosecution didn't prove beyond reasonable doubt
that ရခိုင်ကျိုးဆောင်ရတဲ့ဘက်ကတော့တေလိုဘက်ကသူတို့ရဲ့စွပ်စွဲချက်အတွက်တက်တည်ခိုင်လုံတဲ့အထောက်အထားတွေမပြနိုင်ပါဘူးစွပ်စွဲခံရသူနှစ်ယောက်ပြစ်မှုကျူးလွန်ကြောင်းယုတ်တိတန်တဲ့အထောက်အထားမပြနိုင်ပါဘူးဒါကြောင့်ဒီအမှုကိုပတ်လိုက်ရပါလိမ့်မယ်ဆိုတာဖြစ်ပါတယ်။ကြားနာစစ်ဆေးတဲ့အခါမှာလည်းအထောက်အထားတွေတင်ပြပါတယ်။ဒါပေမဲ့ပြစ်မှုဆိုင်ရာအထောက်အထားမှုကင်းဆေးပညာအရတဲလွန်စားတွေရှာဖွေပေးတဲ့နေရာမှာညံပြင်းအားနည်းချက်တွေရှိနေပါတယ်။ဒါဟာခိုင်လုံစိတ်ချရမှုမရှိပါဘူး။နောက်တစ်ခါ DNA စစ်ဆေးရမှာလည်းနီးလမ်းမကျပါဘူး။နောက်တစ်ခုကနှိပ်စက်ညှင်းဆဲတယ်ဆိုတာတွေပါ။ဒီပြဿနာတွေအားလုံးကိုကျွန်တော်တို့ဖော်ထုတ်ရပါတယ်။နောက်ပြီး CCTV ထဲမှာတွေ့ရတာကလည်းဝေဖြိုးမဟုတ်ပါဘူး။ပြည်တိုင်အစိုးရနဲ့ထိုင်းအစိုးရတို့ရဲ့အလောင်းခွဲစိတ်စစ်ဆေးမှုတွေမှာလည်းကွဲလဲချက်တွေရှိနေပါတယ်ဒီလိုတန်တရားဖြစ်စရာတွေအငင်းပွားစရာတွေအများကြီးပါဒါကိုတရားသူကြီးတွေကပြစ်မှုထင်ရှားစီရင်လိုက်ပါတယ်တည်တံချမှတ်လိုက်ပါတယ်ဆိုတော့ကျွန်တော်တို့သဘောမတူပါဘူးလုံးဝကန့်ကွက်ပါတယ်ဒါကြောင့်ကျွန်တော်တို့အယူခံဝင်မှမယ
်ဆိုတော့ထိုင်းနိုင်ငံရဲ့တရားစီရင်မှာဒီလိုမျိုးမကြာခဏပဲဖြစ်နေတာပဲလားအန်ဒီ
You cannot make any general we respect the court decision you know this is the court decision a court
အကုံလုံးကိုအဲ့ဒီလိုခြုံပြောလို့တော့မရနိုင်ပါဘူးကျွန်တော်တို့တရားရုံးရဲ့ဆုံးဖြတ်ချက်ဆိုတာကိုလေးစားပါတယ်ထိုင်းတရားရုံးရဲ့ဆုံးဖြတ်ချက်ကိုလည်းလေးစားပါတယ်ဒါပေမဲ့ကျွန်တော်တို့ကသဘောမတူနိုင်ပါဘူးဒါကြောင့်အယူခံတက်မှာဖြစ်ပါတယ်ထိုင်းနိုင်ငံရဲ့တရားစီရင်ရေးအပေါ်သဘောထားတစုံတရာကြီးညာစရာမဟုတ်ပါဘူးကြံနိုင်ငံတွေရဲ့တရားစီရင်ရေးစနစ်လိုပါပဲ
နောက်တစ်ခုကဒီနေရာမှာ မြန်မာရွှေပြောင်းလူသားတွေအပေါ်မှာအပြင်းထန်ခွဲခြားဆက်ဆံမှုရှိနေတယ်လို့လည်းပဲလူတိုင်းပြောကြပါတယ်ဒါ discrimination အများကြီးရှိတယ်ပေါ့ဆိုတော့ဒီလိုအထောက်အထားမခိုင်လုံပဲပြစ်ဒဏ်ချမှတ်တဲ့ကိစ္စဟာမြန်မာရွှေပြောင်းလူသားတွေမလို့ခွဲခြားဆက်ဆံတယ်ဆိုတဲ့ကိစ္စနဲ့ကိုဆက်ဆက်နေပါလားခင်ဗျာ
But the biggest issue for migrant workers in Thailand and in the justice system is translation.
အဲဒီမှာရောက်နေတဲ့ရွှေပြောင်းလူသမားတွေဖို့တရားစီရင်ရေးနဲ့ပတ်သက်လို့အဓိကပြဿနာတရားကတော့စကားပြန်ပြဿနာဖြစ်ပါတယ်အဖန်စီခံရတဲ့အခါမှာစစ်ဆေးမင်းမြန်းတဲ့အခါမှာတရားစွဲဆိုခံရတဲ့အခါမှာတရားခွင်မှာလုံလောက်ကောင်းမွန်တဲ့ဘာသာပြန်ဆိုမှုမရှိပါဘူးဒီအမှုမှလည်းအလားတူပါပဲရဲဘက်ကစကားပြန်နှစ်ယောက်သုံးပါတယ်ဘာသာစကားသိအားနေပါတယ်ဒါကိုကျွန်တော်တို့တရားရုံးမှာတွေ့ရပါတယ်သူတို့ထိုင်းစကားတောင်ကောင်းကောင်းနားမလည်ပါဘူးဒါကအဓိကပြဿနာပါနောက်ပြဿနာတစ်ချက်ကတော့ရွှေပြောင်းအလုပ်သမားတွေအနေနဲ့ရှေ့နေရှေ့ရကောင်းကောင်းမရနိုင်ကြပါဘူးတရားဥပဒေအရခုခံကာကွယ်ခွင့်အလုံးလောက်ရဖို့အတွက်အခက်အခဲတွေရှိပါတယ်။တရားဥပဒေဆိုင်ရာပြဿနာကထိုင်းနိုင်ငံမှာကြီးမားတဲ့ပြဿနာတစ်ရပ်ပါ။ရွှေပြောင်းအလုပ်သမားတွေဒါမှကကြံလူတော်တော်များများမှလည်းရှေ့နေတွေရဲ့မူဝါဒနဲ့ဆန့်ကျင်ပြီးတော့ခေါင်းပုံဖျက်ခံရတာတွေရှိပါတယ်။ဒါပေမဲ့ဒီအမှုမှာတော့ဇော်နဲ့ဝေဖြိုးတို့ဟာတခြားရွှေပြောင်းအလုပ်သမားတွေနဲ့စာရင်တရားဥပဒေအကြောင်းအရခုခံကာကွယ်မှုအများကြီးရရှိခဲ့တယ်လို့ပြောနိုင်ပါတယ်။ခမည်းမင်းတို့ရွှေပြောင်းအလုပ်သမားတွေကိုခွဲခြားဆက်ဆံခံရသလားဆိုတဲ့နေရာမှာတော့ဘာသာပြန်ကိစ္စနဲ့ဥရေကြောင်းရလုံလောက်တဲ့ခုခံခြေပောက်ခွင့်မရရှိနိုင်တာအပါအဝင်တရားဥပဒေစိုးမိုးမှုအားနည်းတာလည်းပါဝင်ပါတယ်ရဲတပ်ဖွဲ့လိုတရားဥပဒေအကောင့်ထဲဖော်ရတဲ့သူတွေထင်းတယ်လို့လုံနေကြတာပါရွှေပြောင်းလုံသမားတွေဆိုရင်မကြာခဏချင်းချောက်ငွေတောင်းခံရတာခေါင်းပုံဖျက်ခံရတဲ့ထိုင်းနိုင်ငံမှာတဏ္ဍာတလျားမှာရှိနေပါတယ
်ဒီအဖြစ်နဲ့ပတ်သက်ပြီးတော့ကျွန်တော်အချက်နှစ်ချက်မေးစရာရှိပါတယ်ပထမအချက်တစ်ခုကိုမေးရမယ်ဆိုရင်အကြီးချင်းမပြည့်မီတဲ့စကားပြန်ကိုထိုင်းရဲတွေကရွေးချယ်တာလားခင်ဗျာဆိုတော့ဘာကြောင့်ဒီလူတွေဟာထိုင်းစကားကျွမ်းကျင်သူတွေအများအများရှိပါတယ်ထိုင်းနိုင်ငံမှာမြန်မာတွေအထက်အရှေ့အထူးသဖြင့်ကရင်တိုင်းသားတွေမွန်တိုင်းသားတွေအများအပြားရှိပါတယ်ဘာကြောင့်ဒီလူအကြီးချင်းမပြည့်မီတဲ့မကျွမ်းကျင်တဲ့စကားပြန်ကိုရွေးရတယ်လို့ထင်ပါလားခင်ဗျာဒါတမင်များရွေးသလ
ား We don't know but it's the duty of the police to ensure that they're adequate
ဒါကိုကျွန်တော်တို့မသိပါဘူးတကယ်တော့ခိုင်လုံစိတ်ချရတဲ့ဘာသာပြန်ရှိနေဖို့ပံ့ပိုးပေးဖို့ဆိုတာရဲဘက်ကတာဝန်ပါဒါပေမဲ့အဲ့ဒီအမှုမှာသူတို့ကအဲ့ဒီလိုလုပ်မပေးပါဘူးအခုစကားပြန်နှစ်ယောက်ဟာအကြီးချင်းလုံးဝညံ့ပြင်းနေတယ်ဆိုတာတိတ်ကိုထင်ရှားပါတယ်။နောက်ပြီးတော့စကားပြန်နေရွေးချယ်တဲ့နေရာမှာလဲဆွတ်ဆွဲခံရသူနှစ်ဦးနဲ့မတူကွဲပြားတဲ့ဘာသာတရားမတူညီတဲ့သူတွေကိုတိတိကျကျနဲ့ရွေးချယ်ခဲ့တာကိုတွေ့ရပါတယ်။ဒါကြောင့်မဲတင်းမာမှုတွေပိုးပြီးတော့ဖြစ်ခဲ့ရပါတယ်။ဒီနေရာမှာရဲတွေရဲ့ဆုံးဖြတ်ချက်ဟာလက်မခံနိုင်စရာပါ။ဒီလိုလုပ်ခဲ့တဲ့အတွက်ဆွတ်ဆွဲခံရသူနှစ်ဦးဖို့အမှုစုံစမ်းစစ်ဆေးစဉ်ကာလမှာလဲမှန်မှန်ကန်ကန်ကိုစားပြုခြင်းမခံခဲ့ရဘူးဆိုတာသိကြပါတယ်။
နောက်တစ်ခုကထိုင်းနိုင်ငံမှာစစ်နေမြန်မာတန်ရုံးကရောမြန်မာနိုင်ငံသားတွေအထူးသဖြင့်ဆွဆွခံရသူနှူးအတွက်လုံလောက်တဲ့ကူညီပံ့ပိုးမှုတွေပေးခဲ့တယ်လို့ထင်ပါသလားတကယ်တော့တန်ရုံးဆိုတာကောင်စစ်ဌာနဆိုတာတခြားမြန်မာရောက်ရှိနေတဲ့ကိုယ်နိုင်ငံသားတွေရဲ့အကျိုးကိုကောက်ကဲကူညီဆောင်ရွက်ပေးရတဲ့အဖွဲ့အစည်းတွေပါ
The embassy itself is very poor in the assistance it provides to migrant workers.
မရှိဘူးရတန်ယုံကိုနှိုက်ကလည်းဒီရွှေပြောင်းလူသမားတွေရဲ့အရေးကိစ္စမှာကူညီပံ့ပိုးပေးတယ်ဆိုတာသိပ်ပြီးတော့နဲပါပါတယ်ဒါတွေမကပါဘူးတန်ယုံမှာခြားစားပျက်စီးမှုတွေကလည်းပြင်းထန်ပါတယ်ဒါတွေကိုထိုင်းမှာရှိတဲ့တန်ယုံရောမလေးရှားမှာရှိတဲ့တန်ယုံမှာပါကျွန်တော်တို့တွေ့ရပါတယ်အထူးသဖြင့်ရွှေပြောင်းလူသမားတွေနဲ့ပတ်သက်ပြီးတော့အကွက်ကြကြအကြိလိုက်စားတာတွေငွေညှစ်တောင်းခံတာတွေကိုအလုတ်ရှာဖွေရေးအဖွဲ့တွေပွဲစားတွေနဲ့ဆက်သွယ်ပြီးတော့ဆောင်ရွက်နေကြပါတယ်ဒီမှုနဲ့ပတ်သက်ပြီးတော့မေးခွန်းထုတ်စရာတွေအများကြီးပါโซเน่เวဖြိုးတို့ကိုအကူအညီပေးရတဲ့မြမအစိုးရပုံမှန်လဲမေးစရာတွေအများကြီးပါအခုသူတို့ပြစ်ဒဏ်ကြခံရပြီးမှဒီပုံမှန်လူတွေမကျေနပ်တန်တွေထွက်ပေါ်လာတာပါနောက်ကျနေပါပြီ
ဒီမှုအထူးသဖြင့်ဒီဖေဒန်စီရင်ချက်ဟာထိုင်းမြန်မာနှစ်နိုင်ငံဆက်ဆံရေးကိုဘယ်လောက်ထိထိခိုက်မှုရှိမယ်ထင်ပါလားခင်ဗျာ
It depends you know I mean obviously migrant workers and many Myanmar people feelincredibly let down by this decision because they believe
ဒီအမှုကိုဘလို့ကင်တွယ်ခဲ့ကြသလဲဆိုတဲ့အပေါ်မှာမူတည်ပါတယ်ဒီတရားရုံးဆုံးဖြတ်ချက်ကြောင့်ရွှေပြောင်းအလုပ်သမားတွေနဲ့တကွမြန်မာပြည်သူအများစုအထူးစိတ်ထိခိုက်ကြပါတယ်အခုပြစ်ဒဏ်စီရင်ခံရသူနှစ်ဦးဟာဆွဲဆိုချက်အတိုင်းပြစ်မှုကျူးလွန်သူတွေအစ်စ်မှမဟုတ်ပါဘူးထိုးကြွေးခံရသူတွေသာဖြစ်တယ်လို့အလုံးကယူဆနေပါတယ်ကျွန်တော်အနေနဲ့ကတော့သူတို့အပြစ်မဲ့သလားအပြစ်ရှိသလားဆိုတာမပြောလို့ပါဘူးတရားမျှတတဲ့စီရင်စစ်ဆေးမှုမျိုးပဲရစေချင်တာပါသူတို့နှစ်ယောက်ဟာမျှတတဲ့တရားစီရင်မှုလုံးဝမရရှိခဲ့ပါဘူးတရားလိုဘက်ကဒီလူနှစ်ဦးပြစ်မှုကျူးလွန်နေဆိုတာခိုင်လုံတဲ့တန်တရားရှင်းတဲ့တက်တည်အထောက်အထားမတင်ပြနိုင်ခဲ့ကြပါဘူးဆိုတော့သူတို့ကိုတရားသေးလွှတ်ပေးရမှာပါဒီလိုမမျှတမှုတွေ ထိုင်းနိုင်ငံမှာတကယ်ဖြစ်နေတဲ့ပြဿနာပါနှစ်နိုင်ငံဆက်ဆံရေးကိုပြောရရင်တော့ဒါဟာအရေးကြီးတဲ့ပြဿနာတစ်ရပ်ဖြစ်လာခဲ့ပါပြီဒီအမှုကိုတရားဥပဒေစိုးမိုးမှုအပြည့်အဝနဲ့ကင်တွယ်ဖြေရှင်းရပါလိမ့်မယ်တရားစီရင်ရေးတရားမျှတမှုတက်တက်နဲ့ရှင်းပြရပါလိမ့်မယ်ဒါဟာနိုင်ငံရေးအရအမျိုးသားရေးအရဖြေရှင်းရမယ့်ပြဿနာတစ်ရပ်မဟုတ်ပါဘူး
တကယ်လို့သာဆွဆွဲခံရတဲ့သူနှစ်ယောက်ဟာမြန်မာတွေမဟုတ်ဘဲအမေရိကန်ဂျပန်တရုတ်ဒါမှမဟုတ်ထိုင်းနိုင်ငံနဲ့ဆက်ဆံရေးဖိတ်ကောင်းတဲ့တိုင်းငံကထိုင်းနိုင်ငံကလေးစားအကူရတဲ့နိုင်ငံတကာရဲ့နိုင်ငံသားတွေဖြစ်ခဲ့ရင်တော့အခုလိုစီရင်ဆုံးဖြတ်လိမ့်မယ်လို့ထင်ပါသလားခင်ဗျာ
I don't see the case in terms of nationalism or ethnicity or religion or
ကျွန်တော်အနေနဲ့ကတော့ဒီအမှုကိုအမျိုးသားရေးနဲ့တော့လည်းကောင်းလူမျိုးရေးနဲ့တော့လည်းကောင်းဘာသာရေးနဲ့တော့ကောင်ဆက်ဆက်ပြီးတော့မကြည့်လို့ပါဘူးအဲ့ဒီရှူတောင်တွေကိုကျွန်တော်မဝေဖန်လို့ပါဘူးကျွန်တော်တို့ကဒီအမှုမှာမမျှတာဘူးဒါကြောင့်အယူခံတက်မယ်ဆွဆွဲခံအကျိုးဆောင်အဖွဲ့ကလည်းဒီအတွက်စိတ်အားထက်သန်နေကြပါလေအယူခံရုံးကိုတက်မယ်မရရင်တရားရုံးချုပ်ကိုတက်မယ်အဲ့ဒီကြာရင်သူတို့လွတ်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်အခုသူတို့ကိုထိန်းချုပ်ထားပုံကလည်းတိတ်ကြမ်းကြုတ်ပါတယ်24နာရီလုံးလုံးခြေချင်းခတ်ထားတယ်တိုက်ပိတ်ထားတယ်တီရန်ကျဆင်းမှာပါဝင်နေပြီးတော့လုံကြုံရေးအထူးတင်းကျပ်ထားပါတယ်အခြေအနေဆိုးရွားလာတဲ့ထိုင်းအချင်းတောင်မှာကြံ့ကြံ့ခံနိုင်မှုဆိုတာလိုအပ်ပါတယ်အယူခံပြီးရင်သူတို့လွတ်မှာပ
ါဆိုတော့ထိုင်းအယူခံတရားရုံးကိုတော့လုံးဝခိုင်လုံစိတ်ချရတယ်လို့ NGO အနေနဲ့လက်ခံတယ်ပေါ့အယုံကြည်ရှိတယ်ဆိုတဲ့သဘောပေါ့
We respect the Thai judicial system and we will move forward in accordance with the rule of law we feel confident that the court
ထိုင်းနိုင်ငံရဲ့တရားစီရင်ရေးစနစ်ကိုကျွန်တော်တို့လေးစားပါတယ်။တရားဥပဒေစိုးမိုးမှုနဲ့အညီလောက်လာမယ်လို့တရားရုံးအပေါ်မှာကျွန်တော်တို့ယုံကြည်ပါတယ်။အယူခံတရားရုံးဟာအမှုရဲ့အချက်လက်ပိုင်းဆိုင်ရာဥပဒေမူဝါဒပိုင်းဆိုင်ရာတွေကိုစဉ်းစားစစ်ဆေးမှာပါ။ပြစ်မှုထင်ရှားတယ်ဆိုတာအစိုးရရှေ့နေတွေတည်လို့အကျိုးဆောင်တွေဘက်ကတန်တရားကင်းရှင်းအောင်တက်တည်မပြနိုင်ကြပါဘူး။ဒါကြောင့်အယူခံတဲ့အခါမှာလွတ်မယ်လို့အခိုင်အမာယုံကြည်နေကြတာပါ။
နောက်တစ်ခုကအခုခါမြန်မာပြည်သူတွေတခါပြည်ပရောက်နေတဲ့မြန်မာတွေထိုင်းတန်ရုံတွေရှေ့မှာတွားရောက်ပြီးတော့ဒီတရားရုံးဆုံးဖြတ်ချက်ကိုကန့်ကွက်ဆန္ဒပြနေရတာတွေ့ရပါတယ်ဒီလောက်ရက်တွေဟာတစုံတရာအထောက်အကူဖြစ်စေလိမ့်မယ်လို့အန်တီထင်ပါသလားခင်ဗျာ
I think that the peaceful protest is fine if people feel that the two they have enough evidence
လူလူအနေနဲ့ဆွဆွဲခံရသူနှစ်ဦးမှအပြစ်မရှိဘူးတမင်ထိုးကြွေးပြစ်ဒဏ်ချခံခဲ့ရတာလို့ယုံကြည်ပြီးတော့ငြိမ်းချမ်းစွာဆန္ဒပြတယ်ဆိုတာကတော့ဘာမှပြောစရာမရှိပါဘူးလှုပ်တင်ပါတယ်ဒါပေမဲ့ကျွန်တော်အဖို့ဒီအမှုကိုနီးနီးကပ်ကပ်စောင့်ကြည့်နေသူတဦးဖို့ကတော့အပြစ်ရှိမရှိဆိုတာမပြောလို့ပါဘူးတရားရုံးရှေ့မှာအချက်လက်ဆိုင်ရာတွေကိုပဲပြောတင်ပါတယ်ခိုင်လုံတဲ့တက်သေးကန်နဲ့တန်တရားကင်းအောင်ပြသနိုင်မှအပြစ်ရှိမှာပါမပြသနိုင်တဲ့မြတ်အပြစ်မရှိပါဘူးဆိုတော့ဆန္ဒပြသူတွေငြင်းချမ်းစွာဆန္ဒပြကြတယ်ဆိုတာမှန်ကန်တဲ့အလုပ်ပါဒါပေမဲ့ဒီဆန္ဒပြမှုတွေဟာထိုင်းတရားစီရင်ရေးအပေါ်အကျိုးသက်ရောက်မှုရှိပါမလားကျွန်တော်မသိပါဘူးနိုင်ငံရေးရအကျိုးတက်ရောက်နိုင်ပါလေ
နောက်ဆုံးတစ်ခုမေးချင်တာကတော့ဖေဆုံးသွားခဲ့ရတဲ့လူမျိုးဟာဗြိတိန်နိုင်ငံသားတွေဖြစ်လို့ဗြိတိန်အစိုးရကိုကျဉ်းနှံ့အောင်ဒီလူငယ်နှူးကိုထိုးကြွေးလိုက်တယ်ဆိုရင်တော့မှန်ပါသလားခင်ဗျာ
I think the British government and the victims' parents they want the people who are guilty of this crime to be held accountable
whether it ဗြိတိန်အစိုးရကတော့တေဆုံးသူနှစ်ဦးရဲ့မိသားစုကပါဒီအမှုတွေအပြစ်မရှိသူတွေကိုအပြစ်ဖို့ပြီးတော့စီရင်တာမျိုးလိုလားကြမှာမဟုတ်ပါဘူးမြန်မာဖြစ်ဖြစ်ထိုင်းဖြစ်ဖြစ်တခြားဘယ်လူမျိုးပဲဖြစ်ဖြစ်ပါအခုချိန်ထိပြစ်မှုအမှန်တကယ်ကျူးလွန်သူဘယ်သူဘဝဆိုတာဘယ်သူမှမသိနိုင်သေးပါဘူးမှုကင်းဖြစ်ပေါ်တဲ့နေ့ညကအဲ့ဒီနေရာကိုကျွန်တော်တို့လည်းရောက်သွားပါတယ်ကမ်းခြေမှာဘာမှမတွေ့ရပါဘူးဒါကြောင့်သူတို့ဟာတမင်ထိုးကြွေးခံရတာလည်းဖြစ်နိုင်ပါတယ်တရားလိုဘက်ကလည်းတက်တည်အလုံလောက်မပြနိုင်ပါဘူး
အခုဆက်လက်ပြီးတော့ခုတစ်ပတ်သူယုံကြည်ရာအစီအစဉ်မှာအရင်ကစကိုင်းတိုင်းစင်တဲ့ကျွော်မှာတောင်သူလုတ်ခဲ့ပြီးအခုအမေရိကန်နိုင်ငံအော်ရီဂွန်တက္ကသိုလ်မှာမဟာဘွဲ့တင်နန်းလာတက်နေတဲ့ကိုဝင်းမင်းကသူ့အမြင်ကိုပြောပြထားပါတယ်မတ်မိုးဖြူကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ကျိုးသားချင်းနဲ့ဒီအခွင့်အရေးတွေကိုခံပြီးနိုင်တယ်လို့ကျွန်တော်ကယုံကြည်တယ်။ကျွန်တော်ယုံကြည်တာကကောင်းဆောင်ကောင်းတယောက်ဖြစ်ဖို့အရင်အရေးကြီးတယ်။ကိုဖြစ်ချင်တဲ့စိတ်ဓာတ်ပေါ့နော်ကိုဖြစ်ချင်တယ်ဘာလို့လဲကောင်းဆောင်ဆိုတယောက်ကဒီလိုမျိုးအဆုံးအဖြတ်အမှားတစ်ခုကလူအများကြီးကိုတည့်ရောက်နိုင်တယ်ဆိုတော့ကျွန်တော်တို့ဒီကဒီကြုံတွေ့ခံစားခဲ့ကြရတယ်။အဲ့တော့ကောင်းဆောင်ကောင်းဖြစ်ဖို့လိုတယ်ကောင်းဆောင်ကောင်းဖြစ်တဲ့နေရာမှာကျွန်တော်တို့ဘယ်လို မျိုးလောက်ရမလဲဆိုရင်ကျွန်တော်ယုံကြည်တာကတော့ကြိုးစားဖို့လိုတယ်ဘဝတစ်ခါတည်းလေးကျွန်တော်တို့ဖြစ်စေခြင်းလို့ရှိစေခြင်းလို့ဖြစ်တတ်ကြမှာကိုကျွန်တော်တို့တချို့တည်းအရှင်းရတဲ့မိသားစုကလာတာရှိမယ်နေနေပညာတတ်တဲ့မိသားစုကလာတာရှိမယ်ဒါမှမဟုတ်ဘာမှမရှိတဲ့မိသားစုကလာကောင်းလာတာရှိဒါပေမဲ့ဒီကကြိုးစားခြင်းစိတ်ဓာတ်တစ်ခုရှိတယ်ဆိုရင်ကျွန်တော်ကတော့ဒီအောင်မြင်မှုကိုတက်လန်းတဲ့နေရာမှာအစားလို့ကျွန်တော်ကတော့ယုံကြည်တယ်အဖြစ်လို့လဲဆိုတော့ဒီအခွန်လန်းနေဖန်တီးတဲ့နေရာမှာကြိုးစားမှုအဓိကပထမကြိုးစားရမယ်နောက်ပြီးရိုးသားရမယ်ကျွန်တော်ရဲ့ယုံကြည်တာကတော့ဒီလူတဦးတယောက်ရဲ့ချမ်းသာတာဆိုတာတော့ဒါဒီပတ်စံရှိတာမရှိတာနဲ့ကျွန်တော်ကတိုင်းတာတယ်လို့ကျွန်တော်ကတော့ဘုရမချင်းဒီလူလူတယောက်ရဲ့ချမ်းသာမှုဟာကြိုးစားမှုယူတာမှုတွေးခေါ်မှုဇာယိတအဲ့ဒီခါရီနဲ့ပဲရေးရှင်တိုင်းတာလေလို့ကျွန်တော်ကတော့တင်တယ်အခုလည်းတော့ကြိုးစားမှုအဓိကထားမှတာလည်းအောင်မြင်မယ်ကြိုးစားဆိုဥမာဆိုပါဆိုခေါင်းဆောင်တယောက်ဖြစ်ဖို့ဆိုလို့ရှိရင်ခေါင်းဆောင်တယောက်မှာရှိတဲ့ရှိအပ်တဲ့အရေးချင်းတွေဘယ်လိုလုပ်ရမလဲအဲ့လိုမျိုးတွေကိုကြိုးစားရမယ်တစ်ဆင့်နဲ့တစ်ဆင့်ပုံတော့အမြဲတမ်းပုံမှန်ကြိုးစားနေဖို့လိုအပ်တယ်နောက်ပြီးဘာလို့လဲဆိုလို့ရှိရင်ဘလို့အချင်းမျိုးမှာပဲရှိရှိဒီအောင်မြင်မှုဆိုတာကိုယ့်ရဲ့လက်တကမ်းမှာလို့ကျွန်တော်ကတော့ထင်တယ်အောင်မြင်မှုကလက်တကမ်းမှာဆိုတာကအမြဲတမ်းကြိုးစားမှုနဲ့ရှင်သွင်းနေတာအမြဲတမ်းကြိုးစားနေမှာအမြဲတမ်းတီးထွင်ကြံစားမလို့ကိုယ်ဘာလုပ်ရင်ကောင်းမလဲကိုယ်ဒီအလုပ်ဒီအလုပ်တစ်ခုအောင်မြင်နေတယ်ဆိုရင်ဘလို့လုပ်ရင်ရနိုင်လဲဆိုတာပုံမှာပဲဟိုစိတ်ကထားပြီးတော့လုပ်ရမယ်လို့ထင်တယ်အခက်အခဲဆိုတာဘဝတိုင်းမှာရှိမယ်နေရာတိုင်းမှာရှိမယ်ဘောတော့အဲ့လိုအခက်အခဲကိုဘလို့မျိုးကျုံပြည့်ချက်ကြော်ပေါ်ရမလဲဆိုတဲ့ဒီပုံမှာပဲမူတည်ရပေါ့ဗျာဥမာဆိုပါလို့သူကဟိုအကြောင်းကိုခက်ခက်ခက်ခက်တဲ့ရတာရှိမယ်အလုပ်တစ်ခုကိုခက်ခက်ခက်ခက်လုပ်ရတာရှိမယ်ဒါပေမဲ့တကယ်တမ်းကြိုးစားပြီးတော့ပုံမှန်တက်လှမ်းသွားနေရဆိုလို့ရှိရင်ကျွန်တော်ကတနည်းတော့အောင်မြင်နိုင်တယ်လို့ထင်တယ်။ဘာဖြစ်လို့လဲဆိုတော့ဥမာကျွန်တော်ကိုယ်တိုင်ဆိုလို့ရှိရင်အခုအချိန်မှာဆိုလို့ရှိရင်အမေရိကန်နိုင်ငံမှာပညာလာရောက်တင်ယူနေတာပုံတော့ကျွန်တော်လွန်ခဲ့တဲ့15နှစ်16နှစ်လောက်တုန်းကဆိုလို့ရှိရင်ဒီလိုမျိုးလာတဲ့နိုင်မှုအခွင့်အရေးကိုအိမ်မက်မက်ဖို့တောင်ကျွန်တော်ကမစဉ်းစားဘူးလွန်ခဲ့တဲ့လိုမစံဝါ16နှစ်18နှစ်လောက်ကဆိုလို့ရှိရင်ကျွန်တော်ကဒီမြန်မာနိုင်ငံစကိုင်းတိုင်းဒီစင်တဲ့ကြီးရမှာပေါ့နော်အဲ့မှာကျွန်တော်ကတောင်သူလုံနေတဲ့လယ်သမားတယောက်ပေါ့ကျွန်တော်ကအဲ့တော့ကျောင်းသားတယောက်တောင်မဟုတ်ဒီမန္တလေးပေါင်လို့ပုံတော်ကြီးပညာရေးကျောင်းဝင်နေပြီးတော့ဆယ်တန်းအောင်ပြီးတော့ကျွန်တော်ကတစ်ဆင့်ဒီအမေရိကန်နိုင်ငံကိုပညာလာရောက်တင်ယူနိုင်တာဘဝမှာဖြစ်ပြတာနဲ့တခါတလေကကို control လုပ်နိုင်တာရှိကောင်းရှိမယ်ကိုမဆိုပါတော့ကိုမိပါကအဆင်မပြေတာစီးပွားရေးအဆင်မပြေတာဒါတွေကကိုထင်းချင်းချုံနိုင်တဲ့အပိုင်းနေမှာမဟုတ်တာအဲ့လိုမျိုးမဟုတ်ဘူးဆိုလို့ချင်းကိုလုံနိုင်တဲ့နေရာကနေကျွန်တော်ကတော့စပြီးတော့လုံနိုင်မယ်လို့ကျွန်တော်ကတော့အဲ့လိုမျိုးယုံကြည်တာပေါ့နော်ကိုရဲ့ကြိုးစားမှုယုံကြည်မှုပေးတယ်ဆိုလို့ချင်းနေရာတစ်ခုကိုရောက်နိုင်တယ်ဆိုတဲ့စိတ်ကိုထားပြီးတော့ကြိုးစားမယ်ဆိုလို့ချင်းအောင်မြင်နိုင်တယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။ဒါကတော့ခုတစ်ပတ်သူယုံကြည်ရာစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ဒီဇင်ဘာလ31ရက်ကြာသာပတင်းနေ့မနက်ခင်း VOA မြန်မာပိုင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်ကမ္ဘာပေါ်ကငှက်မှုခေါင်းပါမှုအာဟာရချို့တဲ့မှုနဲ့ဆင်းရဲမွဲတေမှုရော့ကျစေရေးကိုအမေရိကန်ပြည်ထောင်စုကဦးစားပေးလှုံ့ဆော်သွားမယ်လို့2009ခုနှစ်ထဲမှာသမ္မတအိုဘားမားကကြေညာခဲ့ပါတယ်အဲ့ဒီအချိန်တုန်းကကမ္ဘာစီးပွားရေးကြာဆင်းနေတာစားသောက်ကုန်ပစ္စည်းဈေးနှုန်းမြင့်မားခဲ့တာကြောင့်စားနပ်ရိက္ခာမဖူမလုံဖြစ်မှာကိုစိုးရိမ်တဲ့သူတွေပိုတိုးလာစေခဲ့ပါတယ်။ဒါကြောင့်မို့ကမ္ဘာငတ်မို့ခေါင်းပါမှုနဲ့ဆင်းရဲမွဲတေမှုတိုက်ဖျက်ရေးမှာအသုံးပြုဖို့ကနဦးငွေအဖြစ်အမေရိကန်ဒေါ်လာ 3.5 ဘီလီယံကိုမတည်ကြောင်းအီတလီနိုင်ငံလာကွီလာမြို့မှာကျင်းပတဲ့ G8 ထိပ်သီးညီလာခံမှာသမ္မတအိုဘားမားကအာမခံပြောဆိုသွားပါတယ်။အဲ့ဒီနောက်တစ်နှစ်မပြည့်ခင်မှာပဲFeed the Future ဆိုတဲ့အဖွဲ့ပေါ်လာပါတယ်။ကိုယ်တိုင်းပြည်တွင်းမှာစားနပ်ရိက္ခာဖူလုံအောင်လုပ်နေတဲ့တိုင်းပြည်တွေအကျိုးခံစားနေရတယ်ဆိုတဲ့အတွေးပေါ်မှာအခြေခံပြီးအခုလိုပနာမခြေလှမ်းနဲ့ဖွံ့ဖြိုးတိုးတက်မှုရအောင်လှုပ်ဆောင်ချက်တွေကအောင်မြင်ဆုံးဖြစ်လာမှာပါ။ဒီအစီအစဉ်ကိုနိုင်ငံတကာဖွံ့ဖြိုးတိုးတက်ရေး American Agency ကဦးဆောင်ပြီးအခြားသောအစိုးရဌာနဆယ်ခုနဲ့ ပုဂ္ဂလိကယင်းနှိမ့်နှံတဲ့လုပ်ငန်းရှင်တွေနဲ့အေဂျင်စီတွေကပူးပေါင်းဆောင်ရွက်ကြတာဖြစ်ပါတယ်။ဒီကနေ့မှာတော့ Feed the Future အဖွဲ့ကစားနပ်ရိက္ခာဖူလုံရေးအတွက်ကြိုးပမ်းနေတဲ့အခြားသောအမေရိကန်အစိုးရဌာနတွေနဲ့ပူးပေါင်းပြီးဖွံ့ဖြိုးရေးနိုင်ငံတွေကငတ်မှုခေါင်းပါမှုအာဟာရချို့တဲ့မှုနဲ့ဆင်းရဲမွဲတေမှုတိုက်ဖျက်ရေးမှာကြီးမားတဲ့တိုးတက်မှုတွေရအောင်ကူညီပေးနေပါတယ်။2014တနှစ်တည်းမှာတင်အိမ်အောင်စုပေါင်း19သန်းလောက်ကို Feed the Future အဖွဲ့ကအကူအညီပေးနိုင်ခဲ့ပါတယ်။အဲ့ဒီတည်းမှာလေသမား9သန်းနီးပါးကိုဓာတ်မြေဩဇာနဲ့ပိုကောင်းတဲ့မျိုးစေ့တွေပေးဝေခဲ့သလိုနီးပညာသစ်တွေကိုဘလို့အသုံးပြုမလဲဆိုတာကိုပါလေ့ကျင့်ပေးနိုင်ခဲ့ပါတယ်။တကယ်တော့ Feed the Future အဖွဲ့ကတွားရောက်ကူညီနေတဲ့ဒေသတွေမှာလွန်ခဲ့တဲ့9နှစ်ကဆိုရင်ရေရှည်အာဟာရချို့တဲ့မှုကြောင့်ကလေးငယ်တွေဖွံ့ဖြိုးတိုးတက်မှုတန်ပြီးကျုံ့လှိနေတဲ့နှုန်းဟာအီသီယိုးပီးယားနိုင်ငံမှာဆိုရင် 900 ခန့်နှုန်းကျဆင်းခဲ့ပြီးဂါနာနိုင်ငံမှာတော့ 3300 ခန့်နှုန်းအထိကျဆင်းနေခဲ့ကြောင်းကင်ညာမှာဆိုရင် 2500 ခန့်နှုန်းကျဆင်းနေခဲ့သလိုကမ်ဘောဒီးယားနိုင်ငံမှာတော့ 2100 ခန့်နှုန်းကျဆင်းနေခဲ့တာပါဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့ 14.400 ခန့်နှုန်းရှိခဲ့ပါတယ်။ဟွန်ဒူရပ်စ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာတော့ဆင်းရဲမှုနှုန်းတဆင့်လျှော့ချနိုင်ခဲ့တာတွေ့ရပါတယ်။ဒီကမ္ဘာလုံးအတိုင်းအတာအရာတွေ့ရင်ကလေးငယ် 12 သန်းဟာဗိုက်တာမင်အာဟာရစီဝါနဲ့စတဲ့အာဟာရဖွံ့ဖြိုးရေးအတွက်ရရှိကြပြီးသူတို့ရဲ့ကိုယ်ခန္ဓာကြီးထွားဖွံ့ဖြိုးမှုအတွက်အထောက်အကူဖြစ်စေခဲ့ပါတယ်။တိုးတက်ဖြစ်ထွန်းမှုအများစုဟာ Feed the Future အဖွဲ့နဲ့စီဝါရေးကုမ္ပဏီကြီးတွေရဲ့ပူးပေါင်းဆောင်ရွက်မှုကနေရလာတဲ့အကျိုးရလဒ်တွေပဲဖြစ်ပြီးစားနပ်ရိက္ခာမပူလုံခြင်းရဲ့အဓိကအကြောင်းရင်းခံကိုဖြေရှင်းပေးနိုင်ဖို့တပိုင်းတနိုင်စိုက်ပျိုးရေးလုပ်နေတဲ့လယ်သမားတွေကိုကူညီကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာစိုက်ပျိုးရေးကဏ္ဍအလားအလာကောင်းတွေပေါ်လာအောင်ပြောင်းလဲပစ်ဖို့ Feed the Future အစီအစဉ်ကနေတဆင့်နေစပ်ဖြတ်ကျော်ပြီးလုပ်ငန်းကဏ္ဍတွေကိုဖြတ်ကျော်ပြီးပူးပေါင်းလှုပ်ဆောင်နေတယ်လို့ USAID တွဲဘက်အုပ်ချုပ်ရေးမှူး Eric Poster ကပြောပါတယ်။အာရှနိုင်ငံတွေကနေကာရေဘီယံပင်လယ်ကိုဖြတ်ပြီးအာဖရိကနိုင်ငံတွေအထိ Feed the Future အဖွဲ့ရဲ့အကူအညီတွေကြောင့်သီးနှံအထက်တိုးလာသလိုဝင်ငွေလည်းတိုးလာပါတယ်။စည်ရဲမှုကိုလျှော့ချနိုင်သလိုအာဟာရချို့တဲ့မှုကိုလည်းလျှော့ချလာနိုင်ပြီးကလေးငယ်တွေအာဟာရဖွံ့ဖြိုးဖို့ကောင်းမွန်လာစေပါတယ်။ဒီအတိုင်းသာ USAID နဲ့လက်တွဲဖော်တွေအတူတကွလှုပ်သွားမယ်ဆိုရင်လူတိုင်းသူတို့လိုအပ်တဲ့အာဟာရပြည့်ဝစေတဲ့အစားအစာကိုရရှိမှာဖြစ်သလိုကျမ်းမာတဲ့ဘဝကိုရရှိကြလိမ့်မယ်လို့သူကပြောပါတယ်ခင်ဗျာ
American Soya ရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင
်ဒါကတော့ American Soya ရဲ့သဘောထားအမြင်အပေါ်သာဖြစ်ပြီးတော့ VOE ရဲ့သဘောထားအမြင်မဟုတ်တဲ့အကြောင်းပြောကြလိုပါတယ်ခင်ဗျာအခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းအကျဉ်းချုပ်ကိုဦးစံမိုးဝေကကြီးညာပေးပါမယ်ခင်ဗျာ
အီရန်နိုင်ငံဘက်ဒက်မြို့တော်ရဲ့အနောက်ဘက်မှာရှိတဲ့အချက်ချာကြတဲ့ရာမာဒီမြို့ရဲကနေ IS စစ်သွေးကြွတွေကိုအီရန်အစိုးရတပ်ဖွဲ့တွေကအများအပြားတိုက်ထုတ်နိုင်ခဲ့ပြီးတဲ့နောက်မြို့ရဲ့နေရာတော်တော်များများကိုထိန်းချုပ်နိုင်ရေးအတွက်ဆူနီမျိုးနွယ်တိုက်ခိုက်ရေးသမားတွေကအကူအညီပေးလျက်ရှိတယ်လို့အီရန်စစ်ဖက်ဆိုင်ရာအရာရှိတွေကပြောပါတယ်။အမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုအထောက်အကူပေးထားတဲ့အီရန်တပ်ဖွဲ့တွေကပြီးခဲ့တဲ့သတင်းပတ်အတွင်းအပြင်းထန်ထိုးစစ်ဆင်နွှဲခဲ့ပြီးတဲ့နောက်ရာမာဒီမြို့ဒဲမှာရှိတဲ့အစွန်းရောက်တွေရဲ့ကုကံတိုက်ခိုက်မှုအနည်းငယ်သာကျန်မာတော့တယ်။ဒါပေမဲ့ရဘာနီဗျူတွေကအတိအကျကြတဲ့အစိုးရအဆောက်အဝင်းကိုအီရတ်တပ်ဖွဲ့တွေကပြန်လည်တင်းယူခဲ့ပြီးမနေ့ကတော့အီရတ်ဝန်ကြီးချုပ်တွားရောက်ပြီးတော့ကြည့်ရှုခဲ့ပါတယ်။ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်စီးရီးယားအရက်သားယာနဲ့ချီပြီးတော့တည်ဆုံခဲ့ရတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့လွန်စွာစိတ်အနှောက်အယှက်ဖြစ်ရတယ်လို့နိုင်ငံရေးအကာအကွယ်မဲ့ဆုံးလူတွေအပေါ်အခုလိုတိုက်ခိုက်မှုတွေကြောင့်စီးရီးယားပြည်ပခါကိုနိုင်ငံရေးနည်းနဲ့အပြေရှားဖို့ကြိုးပမ်းမှုတွေကိုထိခိုက်စေတယ်လို့အမေရိကန်ကပြောဆိုလိုက်ပါတယ်။အီရန်နိုင်ငံဒီခါမှာခင်ဗျအီရန်နိုင်ငံဟာပြီးခဲ့တဲ့သတင်းပတ်အတွင်းအလွန်မင်းရန်ဆရာရောက်တဲ့မစ္စိုင်းဒုံးကျည်ပစ်လွတ်တဲ့စမ်းသပ်မှုတစ်ခုကိုပြုလုပ်ခဲ့တယ်လို့အမေရိကန်ပြည်ထောင်စုကဆွဆွဲလိုက်ပါတယ်အဲ့ဒီမစ္စိုင်းဒုံးကျည်ဟာနိုင်ငံတကာတင်းမောတွေတွာလာတဲ့ဟော်မုတ်ရေလက်ကြားကိုဖြတ်တန်းနေတဲ့အမေရိကန်လေယာဉ်တင်စစ်တင်းမောတစ်စီးအနီးကနေဖြတ်သွားခဲ့တယ်လို့ဆိုပါတယ
်သတင်းအကျဉ်းချုပ်ကိုဦးစံမိုးဝေကကြေညာပေးခဲ့တာဖြစ်ပါတယ်ဒီမနက်အစီအစဉ်ထုတ်လွှင့်ရေးမှုကဒေါက်ခင်မျိုးသက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျင်ဟာမာဖြစ်ပါတယ်ကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ် VOE American တန်မနက်ဖတ်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိထုတ်လွှင့်ပေးကြတာဖြစ်ပါတယ် VOE ကိုနားဆင်အားပေးကြတဲ့သောတာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.